Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရေ2021ခုနှစ် February 10ရက်ဗုဒ္ဓဟူးနေ့ညပဲ VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများတင်အောင်ပါရှင်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဝန်ထမ်းတွေအလုံမစင်းတဲ့ဆန္ဒပြလှုပ်ရှားမှု CDM movement ပို့ပြီးတော့အကောင်းလာတယ်လို့အစိုးရဝန်ထမ်းအတော်များများလည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်နေပြည်တော်မှာရှိတဲ့ဝန်ကြီးဌာနဘောင်းဆောင်ကဝန်ထမ်းတွေရဲ့ဆန္ဒပြကြွေးကြော်တမ်းတွေဖြစ်ပါတယ်။ဝန်ထမ်းတွေရဲ့အခုလိုအလုံမစင်းတဲ့တပိတ်နဲ့အတူဆေးရနာသိန်းစန့်ကျင်ရေးလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြနေရဟာဒီကနေ့ဆိုရင်9ရက်ရှိပါပြီ။ဒီလိုဆန္ဒပြရတဲ့အထဲမှာတိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ကယားပြည်နယ်ဘက်မှာလည်းဒီကနေ့လူပေါင်းထောင်ပေါင်းချီပြီးတော့ပါဝင်ခဲ့ပါတယ်။ကာယောကအခြေအနေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အချိန်မှာပဲကျမကြီးဝန်ထမ်းတွေပါအလုံမစင်းဆန္ဒပြတာတွေရှိတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲနမူနာယူစစ်ဆေးတဲ့လုပ်ငန်းတွေဟာလည်းအတော်များများရပ်ဆိုင်းနေပါတယ်။ဒီလိုမြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင်
။ဆေးဟနာဒေမူစန့်ကျင်ဆန္ဒပြပွဲ9ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့အစိုးရရုံးစက်ရာနေပြည်တော်ကဝန်ကြီးဌာနဘောင်းဆိုဆန္ဒပြတဲ့အထက်ပါဝင်လာပါတယ်။အင်္ဂါနေ့ကနေပြည်တော်မှာရဲတပ်ဖွဲ့ကပြစ်ခတ်တဲ့အတွက်အသက်16နှစ်အရွယ်မညတွတ်တွတ်ခိုင်ဦးပေါင်းမှာဒဏ်ရာအပြည့်ထံရောက်သွားပြီးတဲ့နောက်တည့်မှာပဲအခုလိုမျိုးဝန်ကြီးဌာနဘောင်းဆိုဆန္ဒပြတဲ့အထက်ပါလာတာပါ။မညတွတ်တွတ်ခိုင်ကတော့ရထားတဲ့ဒဏ်ရာကြောင့်အခုအချိန်ထိတတိမရသေးသေးအသက်အရွယ်စိုးရင်ရတဲ့အခြေအနေမှာရှိနေသေးပါပဲ။အစောပိုင်းရက်တွေတုန်းကတော့အစိုးရဝန်ထမ်းအများပြားဟာ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုအဖြစ်တက်ဆိုင်ရာအလုပ်ဌာနတွေကိုမသွားကြတော့ပဲတပိတ်မှောက်ထားကြတာပါ။ဒါပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့လမ်းမော်ထွက်ဆန္ဒပြသူတွေနဲ့အတူအစိုးရဝန်ထမ်းတွေပါပူးပေါင်းလာတာကိုလည်းတွေ့လာရတာဖြစ်ပါတယ်။အင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့တခြားနေရာတချို့မှာရဲတပ်ဖွဲ့ကတနက်နေ့ပြစ်တာအပါအဝင်အင်အားသုံးနေနေတာတွေရှိခဲ့ပေမဲ့လည်းဒီကနေ့မှာတော့အခုဒီသတင်းရေးချိန်အထိဘယ်နေရာမှာမှအင်အားသုံးနေနေနဲ့ဆိုတာမျိုးမကြားရပါဘူး။မနေ့ညဘက်ပိုင်းမှာရန်ကုန်မြို့ထဲကိုစစ်ကားအများအပြားဝင်လာတဲ့ဆိုတဲ့သတင်းတွေဗီဒီယိုတွေဓာတ်ပုံတွေနဲ့တကွညာရင်းချင်းမှာကြကြပြန့်ပြန့်ထွက်ခဲ့ပေမဲ့လည်းဒီကနေ့မှာတော့စစ်သားတွေကိုလမ်းပေါ်မှာမတွေ့ရဘူးလို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကတမ်းမတော်ကိုထောက်ခံတယ်ဆိုပြီးတံပြန်ဆန္ဒပြပွဲလုပ်ခဲ့ကြသူတွေကား၁၀စီးလောက်နဲ့စူးလီဘက်ကနေဖြတ်သွားတယ်လို့မျက်မြင်တွေ့သူတူကဗီအိုရီကိုပြောပါတယ်။ရန်ကုန်မြို့လေကောင်ပန်းဆူရန်လမ်းပေါ်မှာပကြီးစရာတွေကပကြီးဆွဲတီးဝိုင်းတဲ့တချင်းဆိုသူတွေကဆိုပြီး CDM လှုပ်ရှားမှုအတွက်ရန်မုံငွေကောက်ခံကြတာမှာနာမည်ကျော်တေးရီတေးဆိုစရာတူဖြစ်သူကိုနေဝင်းလဲရှိနေခဲ့ပါတယ်
။အနာရှင်စနစ်ဆိုတာဘယ်တော့မှအရှင်းမထွက်ဘူး။အာနာရှင်စနစ်အရှင်းထွေရုံးတုံးတာမရှိအာနာရှင်စနစ်အသေးအတွက်ပဲရှိတယ
်ဘုနေဝင်းပြောသွားတာပါရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာရင်သွေးငယ်တွေကိုခြိလွယ်ထားတဲ့အမိခင်တွေအယောနဲ့တခြားဒုရီယာတွေကိုတီမှုပြီးခြိတက်သူတွေအလှမယ်တွေကာယဗလမောင်တွေစသည်အားဖြင့်ပုံစံမျိုးစုံအရွယ်မျိုးစုံလူမျိုးစုံကိုတွေ့ရပါတယ်ဒီအပြင်နဲ့လွန်ကုန်မြို့မှာတော့ရဲတပ်ဖွဲ့ဝင်40ပတ်ဝန်းကျင်ဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုကျန်တဲ့ရဲတွေကဖမ်းမှုကြိုးစားတာမှာဆန္ဒပြလူလူကအကာအကွယ်ပေးခဲ့ပြီးအခုအခါမှာဆောက်ရှောက်ထားပါဗျ။မြေပြည်တော်မှာကျမရဲ့လူသားတွေဖွင့်ထားတဲ့ပရဟိတစေကူကန်းရှိမှာစစ်တပ်ကနေရာလာယူတဲ့အတွက်ရှုလိုက်ရတယ်လို့မိမဖော်လို့တဲ့ကျမရဲ့လူသားတူက Riders သတင်းဌာနကိုပြောပါဗျ။
မနေ့ညကနေစပြီးတဲ့အခါကျတော့ပြည်တော်စုလေးလုံခြုံရေးအတွက်ဆိုပြီးတော့စစ်ဘက်ကိုဆီကနေပြီးတော့တမယုံမှာနေရာယူလိုက်တဲ့အခါကျတော့ကျွန်တော်တို့ဒီကျွန်တော်တို့ဆက်ဖွင့်မှာပြောပြမယ်လေကျွန်တော်တို့ကတော့လူနာတွေရောဒီတို့တို့တက်ကကြောက်ရွံ့မှုတွေရှိနေပါဘောဆိုလက်နက်ကင်ပြီးတဲ့ခါကျတော့စေကူသားမှုနေတဲ့နေရာမှာလက်နက်ကင်ပြီးတော့ရှိနေတာကကျတော့လာတဲ့လူနာတွေအတွက်ကြောက်ရွံ့မှုတွေဖြစ်နိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့နေရာပြောင်းဖို့စဉ်းစားခဲ့ပါတယ်အဲဒါကြောင့်မလို့ဒီခြားတဲ့နေရာမှာပဲကျွန်တော်တို့ဖွင့်လှစ်ဖို့ဆုံးဖြတ်ခဲ့ပါတယ
်ဆန္ဒပြပွဲတွေအတွင်းတိခိုက်ဒဏ်ရာရသူတွေကိုလူမျိုးဘာသာမခွဲခြားပဲအရေးပေါ်စေကူသားမှုပေးဖို့အဓိကရည်ရွယ်ချက်နဲ့ဒီစည်းကမ်းကိုဖွင့်လှစ်တာလို့ကျမရဲ့လူသားကပြောပါတယ်ဒီစည်းကမ်းကိုပြီးခဲ့တဲ့တနင်္လာနေ့ကမှဖွင့်ခဲ့တာဖြစ်ပြီးဒီကနေ့မှတော့နေရာရွှေ့လိုက်ရတာပါရန်ကုန်မြို့မှာလည်းဆန္ဒပြပွဲတွေနဲ့မလန့်မကန့်နေရာတွေမှာပရဟိတကျမ်းမာရေးလူသားတွေကစေကူတာရင်တွေအရေးပေါ်ရင်တွေနဲ့စောင့်ဆိုင်းပေးနေကြပြီးဆန္ဒပြပွဲအတွင်းအကြောင်းမျိုးကြောင့်ကုသမှုခံယူဖို့လိုအပ်သူတွေကို ကူညီကူတာပေးနေကြပါတယ်။ရန်ကုန်မြို့နတ်မောက်လန်းကုလသမဂ္ဂရုံးရှိမှာဆန္ဒပြသူတွေကတချို့ရာသီဥတုပူပြင်းတဲ့ဒဏ်ကြောင့်မူးလဲတာတွေရှိခဲ့တဲ့အတွက်အနီးနားကအရေးပေါ်ရင်တွေနဲ့ကျမ်းမာရေးလူသားတွေကကူညီကူတာပေးခဲ့တယ်လို့မျက်မြင်တွေ့ခဲ့ရတဲ့ဆန္ဒပြသူတူက VOA ကိုပြောပါတယ်။ပြည်သူ့တော်ဒုတိယဥက္ကဋ္ဌဦးထွန်းနှုံးဟိန်ကိုရှမ်းပြည်နယ်နောင်ချိုမြို့နေအိမ်ကနေဒီကနေ့ညနေပိုင်းမှာစစ်တပ်ကထိန်းသိမ်းခေါ်ဆောင်သွားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတရင်ချင်းမြစ်တခုက VOA ကိုပြောပါတယ်။ဒါ့အပြင်နေပြည်တော်ကောင်စီဥက္ကဋ္ဌနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ကိုလည်းသူ့နေအိမ်ကနေဒီကနေ့ညနေပိုင်းမှာပဲအလားတူခေါ်ဆောင်သွားတယ်လို့ပြောပါတယ်။မနေ့တုန်းကတော့စကိုင်းတိုင်းအမှတ်6အမျိုးသားလွှတ်တော်မဲဆန္ဒနယ်ရဲ့လွှတ်တော်အမတ်ဦးကျော်တောင်းကိုဒေသခံတပ်ဖြစ်တဲ့တပ်မ33ကသူ့နေအိမ်ကနေည9နာရီမှလာဖမ်းသွားတယ်လို့သားဖြစ်သူမောင်မောင်မျိုးထက်ကသူ့ရဲ့ Facebook မှာရေးခဲ့ပါတယ်။အင်္ဂါနေ့ညဘက်ကညမထရအမိတ်ထုတ်ပြန်ထားခြင်းအတွင်းကလည်းရန်ကုန်တိုင်းဗဟန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးချုပ်ထဲကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတောက်ကလောက်တွေကိုချိုးဖျက်ဝင်ရောက်ပြီးရုံးတွင်းကကွန်ပျူတာတွေစာရွက်စာတမ်းတွေကိုယူသွားတယ်လို့ NLD ပါတီသတင်းရှင်းမြစ်က VOA ကိုပြောပါတယ်။ဒီလို့ရဟာဥပဒေမဲ့ကျူးလွန်တဲ့လုပ်ရဖြစ်တယ်လို့ NLD ပါတီကပြစ်တင်ရှုတ်ချပြီးကျူးလွန်သူတွေတာဝန်ယူရမယ်လို့ပြောထားပါတယ်။ဒီပြည်တော်မှာအင်္ဂါနေ့ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်အင်အားပုံနှိမ်နှင်းခဲ့တဲ့ဖြစ်ရပ်ကိုလည်း NLD ပါတီကရောပြည်အောင်စုတော်ကိုစားပြုကော်မတီ CRPH2 ကပါပြစ်တင်ရှုတ်ချထားပါတယ်။ရင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာဟာရာဇဝတ်ပြစ်မှုမြောက်ပြီးပြစ်ခတ်မှုကျူးလွန်တဲ့ရဲတပ်ဖွဲ့တာဝန်ရှိသူနဲ့အတူအာဏာသိမ်းစစ်ကောင်ဆောင်တွေကိုဥပဒေနဲ့အညီအရေးယူအပြစ်ပေးနိုင်ရေးဆက်ပြီးဆောင်ရွက်သွားမယ်လို့ CRPH ကပြောပါတယ်။ပြည်ထောင်နိုင်ငံနဲ့ဥရောပသမဂ္ဂ EU တို့ကပူးတွဲတင်သွင်းထားတဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာဆုံးမချက်မူကြမ်းထဲမှာစစ်အာဏာသိမ်းမှုကိုပြစ်တင်ရှုတ်ချထားပြီးလူခွင့်ရေးအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုချက်ချင်းလာခွင့်ပေးဖို့တောင်းဆိုထားတယ်လို့ Reuters သတင်းတပုတ်မှရေးထားပါတယ်။ဒီမူကြမ်းကိုတောက်ကြနေမှာဆွေးနွေးဆုံးဖြတ်ကြဖို့ရှိတာပါ။စစ်ကောင်စီကထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တခြားလူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကပြီးခဲ့တဲ့သတင်းပတ်မှာတောင်းဆိုခဲ့ပေမဲ့အာဏာသိမ်းမှုကိုပြစ်တင်ရှုတ်ချတဲ့အထိတော့မလုပ်နိုင်ခဲ့ပါဘူး။မနက်ကနွေးဆန္ဒပြပွဲတွေကိုအင်အားသုံးနေနေဖြိုခွဲမဲ့အရေးနိုင်ငံတကာကသတိပေးထားပြီးစိုးရိမ်မှုတွေလည်းထွက်နေတာပါကြီးမားတဲ့ပမာဏနဲ့ထိတိုက်တွန်းမှုတစ်ခုဖြစ်လာဖို့ကတေချာသလောက်ပါပဲလို့မိမဖော်လိုတဲ့ကုလသမဂ္ဂတာဝန်ရှိသူတူက Riders သတင်းဌာနကိုပြောပါတယ်တန်တမန်တွေကြားဖြန့်ထားပြီးဖြစ်တဲ့ဒီမူကြမ်းကိုလူခွင့်ရေးကောင်စီအဖွဲ့ဝင်48နိုင်ငံတွေကဂျပန်တောင်ကိုရီးယားတို့အပါအဝင်19နိုင်ငံကတရားဝင်ထောက်ခံထားပြီးလို့မူကြမ်းမှာဖော်ပြထားပါတယ်မူကြမ်းထဲမှာအရသာဆူရကိုဖြုတ်ချအာဏာသိမ်းမှုအပေါ်ပြစ်တင်ရှုတ်ချထားပြီးအရသာဆူရကိုအာဏာပြန်ပေးဖို့ထိမ့်သိမ်းထားသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ရင်းနှီးသောဆန္ဒပြသူတွေကိုအင်အားသုံးနေနေတာရှောင်ရှားဖို့စစ်တပ်ကိုတိုက်တွန်းထားသလိုလောလောဆယ်ထုတ်ဖော်ပြောဆိုခွင့်နဲ့အင်တာနက်ဆက်သွယ်ရေးတွေဖွင့်ထားဖို့လည်းတောင်းဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်စစ်ဆေးရေးမှူး Thomas Andrews ကိုအဒါအစီအကန့်အသတ်မရှိဘဲမြန်မာနိုင်ငံကိုချက်ချင်းလာခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟိုဒူးညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံတွင်းစစ်အာဏာသိမ်းမှုကြောင့်တပ်ထုနဲ့တွင်းကျွဲပစ္စည်းတွေတင်ပို့မှုတွေကျလာမှာကိုအိန္ဒိချင်းတရုတ်ဘက်ကစိုးရိမ်နေပါတယ်။တန်ဖြူချင်းနီနဲ့မြေရှားတပ်ထု Rare Earth ဈေးနှုန်းတွေမြင့်တက်လာနေချိန်မှာကမ္ဘာတပ်ထုအများဆုံးတင်သွင်းနေရတဲ့တရုတ်အနေနဲ့အခုလိုစိုးရိမ်လာတာပါ။ COVID ကရောဂါကန့်သတ်ချက်တွေကြောင့်လည်းဒီမတိုင်ခင်တည်းကမြန်မာဘက်ကတပ်ထုနဲ့တွင်းကျွဲတင်ပို့မှုတွေကျဆင်းခဲ့ပါတယ်။မြန်မာဟာကမ္ဘာမှာတန်ဖြူတတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်နိုင်ငံတကာတန်ဖြူလုပ်ငန်းအသင်းကသတ်မှတ်ထားပြီးပြီးခဲ့တဲ့2020ခုနှစ်အတွင်းမှာတရုတ်နိုင်ငံတည်းတန်ဖြူတင်သွင်းတဲ့တန်ဖြူအကျန်းတည်း95ရာခိုင်နှုန်းကမြန်မာနိုင်ငံဘက်ကဖြစ်ပါတယ်။တရုတ်မှာဒီတန်ဖြူချုပ်ချက်မှုလုပ်ငန်းအဓိကလုပ်နေတာမြန်မာနဲ့နယ်စပ်ချင်းဆက်ယူနန်ပြည်နယ်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကိုဗစ်ကပ်ဘေးကြောင့်မြန်မာဘက်ကတန်ဖြူကုန်ကျန်းတင်ပို့မှုဟာ73.5 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒါပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဝဒေတာကနေဒီတန်ဖြူကျန်းတဲ့တင်ပို့မှုကတော့နိုင်ငံတည်းစစ်အာဏာသိမ်းမှုကြောင့်ထိခိုက်မှုမရှိသေးပဲတင်ပို့မှုတွေဆက်ရှိနေတယ်လို့ဒီနိုင်ငံတကာတန်ဖြူအသင်းကဆိုပါတယ်။ကမ္ဘာပေါ်မှာကျင်းနေတင်ပို့မှု18နိုင်ငံမြောက်အများဆုံးဖြစ်တဲ့မြန်မာအနေနဲ့လည်း ကျင်းနီထုတ်လုပ်ရေးလုပ်ငန်းမှာတရုတ်ရဲ့ဝမ်ပေါင်းကုမ္ပဏီနဲ့စစ်တပ်လုပ်ငန်းနီရိုကိုဥဆောင်တဲ့အဖွဲ့တွေနဲ့ဖက်ဆက်လုပ်ကိုင်နေတာရှိပါတယ်။ကွန်ပျူတာနဲ့စစ်ပစ္စည်းတွေထုတ်လုပ်ရမှာသုံးတဲ့ Twin Track 18 မျိုးပါမြေရှားသတ္တုအများဆုံးထုတ်တဲ့တရုတ်အနေနဲ့ပြီးခဲ့တဲ့2020ခုနှစ်ထဲဒီသတ္တုတဝက်ပမာဏရရမြန်မာပေါ်မှာမှီခိုနေရသေးတယ်လို့ Atomas Intelligence အဖွဲ့စီမံညွှန်ကြားမှု Ryan Katie Lewis ကဆိုပါတယ်ခင်ဗျာ။မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးပါလို့ဆရာနာသိန်းကောင်းဆောင်ဘူဂျိုမှုကြီးမေအောင်လှိုင်ကပန်ချားတဲ့စာတစောင်ကိုသူလက်ခံရရှိတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဘူဂျိုချီအောင်ပရယုတ်ချန်အိုချာကဒီနေ့ပြောပါလေဝန်ကြီးချုပ်ပရယုတ်ကသူ့အနေနဲ့အင်္ဂလိပ်ချင်းမြန်မာနိုင်ငံကဒီမိုကရေစီရေးကိုအမြဲထောက်ခံအားပေးနေပါတယ်လို့ဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါလေမြန်မာနိုင်ငံရဲ့ဒီမိုကရေစီနည်းကျလုပ်ငန်းစဉ်ကိုကျွန်တော်တို့ထောက်ခံပါတယ်ဒါပေမဲ့ဒီကနေ့မှာအရေးကြီးဆုံးကကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းသိမ်းတာဖို့ပါဘာကြောင့်လဲဆိုတော့လူထုစီးပွားရေးနဲ့အထူးသဖြင့်နေဆက်ကုံတွေတို့ကိုထိခိုက်တာကြောင့်ဖြစ်ပါတယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။ဒီမိုကရေစီနည်းကျလုပ်ငန်းစဉ်ကိုထိုင်းနိုင်ငံကထောက်ခံပါတယ်။ဘလို့ဆက်လုပ်မယ်ဆိုတဲ့ကြံပိုင်းကတော့သူ့ပေါ်မူတည်ပါတယ်လို့လည်းပရယုတ်ကဆက်ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ဟာသူကိုယ်တိုင်က2014ခုနှစ်မှာရွေးကောက်ခံဝန်ကြီးချုပ်ကိုဖြုတ်ချပြီးအာဏာသိမ်းခဲ့သူတူဖြစ်ပြီးတော့2019ခုနှစ်မှာရွေးကောက်ပွဲလုပ်ပြီးအာဏာကိုဆက်ယူထားသူပါ။အဲ့ဒီရွေးကောက်ပွဲဟာမတမာမှုတွေနဲ့ပြည်နှံ့နေတယ်လို့တိုက်ခန့်သူကဝေဖန်ထားပါတယ်။ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းပြီးခဲ့တဲ့နှစ်ကဖြစ်ခဲ့ပြီးဆယ်စုနှစ်တွေအတွင်းအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဘီယင်းစနစ်ကိုစော်ကားတယ်ဆိုတဲ့တင်းကျပ်တဲ့ဥပဒေပြင်ဆင်ရေးအကြံပြုချက်တစ်ခုကိုအတိုက်ခံပါတီတစ်ခုကတင်သွင်းလိုက်ပါတယ်။ထိုင်းအစိုးရဆက်ရင်ဆန္ဒပြမှုတွေဖြစ်လာနေချိန်မှာပဲဒီနေ့တင်သွင်းလိုက်တဲ့ဒီဆိုပြချက်ကြောင့်နိုင်ငံရေးတင်းမာမှုတွေကိုရော့ချစေပြီးလွတ်လပ်စွာထုတ်ပေါ်ခွင့်တွေကိုလည်းတိုးမြှင့်ပေးဖို့အပြောင်းအလဲကြီးဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဘီယင်းစနစ်ကိုစန့်ကျင်တယ်ဆိုတဲ့ဆဆွဲချက်နဲ့လူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကဆန္ဒပြခေါင်းဆောင်၄ဦးကိုဖမ်းပြီးတဲ့နောက်တရက်မှာပဲ Move Forward Party ကရှေ့သို့ချီ၍အဓိပ္ပာယ်ထွက်တဲ့ပါတီကလွတ်တော်အမတ်44ဦးကဒီအဆိုပြုချက်ကိုတင်သွင်းခဲ့တာပါ။ထိုင်းနိုင်ငံမှာဘီယင်းစနစ်ကိုအကြီးအကျယ်ပြတ်စေတဲ့ဆဆွဲချက်ထင်ရှားရင်ချောင်းတန်း15နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်။ဘီယင်းကိုကြီးညိုတဲ့စစ်တပ်နဲ့ရှေ့ဦးဆွဲများပြားရှိပြီးအခုလိုထောင်ချနိုင်တာကြောင့်အရင်ဒီဘီယင်းစနစ်ကြောင့်မပြောရဲမဆိုရဲဖြစ်လာခဲ့တဲ့ထိုင်းနိုင်ငံမှာဒီဥပဒေပြောင်းလဲရေးအဆိုပြုချက်ကထူးထူးခြားခြားဖြစ်လာတာပါပြီးခဲ့တဲ့နိုဝင်ဘာလကစပြီးဆန္ဒပြပွဲတွေကနေတဆင့်ဒီဘီယင်းစနစ်ပြည်ပြင်ပြောင်းလဲရေးနဲ့အစိုးရတွေစစ်တပ်ပါဝင်မှုအဆုံးသတ်ရေးတွေကိုတောင်းဆိုလာခဲ့ရမှာအခုချိန်ထိတက်ကြွလို့ရှားသူပေါင်းအနည်းဆုံး58ဦးကိုဒီဘီယင်းစနစ်ဆန့်ကျင်စော်ကားမှုဥပဒေနဲ့အရေးယူထားပါတယ်ခင်ဗျာဂျပန်နိုင်ငံမှာတော့ COVID-19 ကာကွယ်ဆေးရှေ့ဖက်ထဲစထိုးပြီးတော့မှာပါရှေ့တန်းကကျန်းမာရေးကြွညင်သူတွေကိုစထိုးပေးမှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအားလုံးအတွက်ပြင်ဆင်ရေးအကုန်ကြိုးစားလုပ်ပေးသွားမယ်လို့ဆိုလိုက်ပါတယ်ဒါအပြင်ဂျီထိန်က AstraZeneca ကုမ္ပဏီနဲ့ American ကမော်ဒနာကုမ္ပဏီတို့ကလည်းကာကွယ်ဆေးမှာယူသဘောတူချက်တွေကိုဂျပန်အနေနဲ့ဆိုင်းထိုးထားပြီးပါပြီ COVID ကာကွယ်ဆေးတစ်ချိန်ချိုးစားပေါင်းတန်း330ကျော်အတွက်မှာထားတာပါဒါကဂျပန်လူရည်အကုန်ဒီနှစ်ထဲကာကွယ်ဆေးရဖို့လုံလောက်တဲ့ပမာဏပါကမ္ဘောဒီးယားမှာလည်းတရုတ်နိုင်ငံကလှူဒါန်းလိုက်တဲ့ကိုဗစ်ကာကွယ်ဆေးဒီနေ့စထုတ်နေပါပြီကမ္ဘောဒီးယားခေါင်းဆောင်ဟွန်ဆန်ရဲ့သားသုံးလည်းအထူးခံခဲ့ပါတယ်ဟွန်ဆန်ရဲ့အကြီးဆုံးသားဟွန်မနက်ကကြီးတဲ့ဦးစီးချုပ်ပါသူကကမ္ဘောဒီးယားပြည်သူတွေကိုကာကွယ်ဆေးထုတ်ဖို့တိုက်တွန်းခဲ့ပါတယ်တရုတ်ကလည်းအခုလိုလှူဒါန်းတာအတွက်ကျေးဇူးတင်ကြောင်းဆက်ပြောခဲ့ပါတယ်တရုတ်မှာတော့ဒီကာကွယ်ဆေးလူပေါင်း 40.52 တန်းစာအတွက်ထုတ်ပေးပြီးပါပြီဘရိုက်ကိုရဲ့ဒီမှာအဓိကအုပ်စုတွေကိုအခုလိုထုတ်ပေးပြကြပါလို့လေအမျိုးသားချမ်းမိုက်ကော်မရှင်ပြောခွင့်ရမီဖန်ကဒီနေ့သတင်းစာရှင်းလင်းပွဲမှာဆိုပါတယ်ခင်ဗျာ Washington The Voice
of America The OA ပေါ်ဒူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါVOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကိုည10:00နာရီအထိလိုင်းတူမီတာ1925/32နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE မြန်မာပိုင်း Facebook စာမျက်နှာနဲ့ website စာမျက်နှာ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့လက်တလုံးမြန်မာနိုင်ငံထဲမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာဆီယနာတိမ်မှုစန့်ကျင်တဲ့ CDM movement လို့ခေါ်တဲ့ဝန်ထမ်းတွေအလုံးမစင်ဆန္ဒပြလှုပ်ရှားမှုဟာတစ်နေ့တစ်နေ့ပို့ပြီးအကောင့်လာနေတာကိုတွေ့ရတယ်လို့နေရာတချို့မှာအုပ်ချုပ်ရေးပိုင်းနဲ့ရဲတပ်ဖွဲ့ဝင်တွေပါပူးပေါင်းလာတာကိုတွေ့ရပါတယ်။ဝန်ထမ်းတွေရဲ့အခုလိုအလုံးမစင်တဲ့ပိတ်နဲ့အတူဆီယနာတိမ်စန့်ကျင်ရေးလမ်းပေါ်ဆန္ဒပြတာတွေဟာလေ မြန်မာပြည်အနှံ့မြို့တွေမှာဆက်ပြီးတော့ဖြစ်နေပါတယ်။အပြည့်အစုံကိုတော့မဆုမြတ်မုံကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ဘောကြောပေးတာစစ်ပညာ
ပြည်သူတွေပေါ်တော့ပါဘူ
းစေအနာရှင
်စေအန
ာရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ပြီးနိုင်ငံအနှံ့လမ်းပေါ်ထွက်ဆန္ဒပြကြတာဒီနေ့9ရက်မြောက်နေ့ဖြစ်ပါတယ်။ရန်ကုန်မြို့မှာဆိုရင်နေရာစုံကနေချီတက်ဆန္ဒပြကြတဲ့ဆန္ဒပြအဖွဲ့တွေဟာရန်ကုန်မြို့လေစုလေကဆန္ဒပြဆောင်ရွက်မှာလာရောက်ပြီးတော့စုဝေးကြပါတယ်။အဲဒီမှာဆေးရနာရှင်ဆန့်ကျင်ရေးဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ထောင်ပေါင်းများစွာရှိတဲ့ဆန္ဒပြသူတွေဟာတောင်းဆိုချက်တွေကိုကြွေးကြော်ကြအာနာရှင်ဆန့်ကျင်ရေးတချင်းတွေကိုလည်းတည်ဆိုခဲ့ကြပါတယ်။ဒီနေ့ရန်ကုန်မြို့မှာဆန္ဒပြကြတဲ့တချို့အဖွဲ့တွေကနိုင်ငံသားတန်ယုံတွေရှေ့သွားပြီးတော့ဆန္ဒပြကြသူတွေလည်းရှိပါတယ်။ဆန္ဒပြသူတွေအထက်ကစုံကြတဲ့မြို့တော်ခမ်းမရှေ့မှာရဲလုံခြုံရေးတွေချထားပေမဲ့ထိတ်တိုက်တွေ့တာမျိုးမရှိခဲ့ပါဘူး။လှဲတန်းမှာဒီအရင်နေ့တွေကဖြန့်ချထားတဲ့ရဲတပ်ဖွဲ့တွေကိုလည်းဒီကနေ့မတွေ့ရတော့ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။နိုင်ငံတော်ဖြစ်နေတဲ့ဆေးရနာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာအသက်ကြီးငယ်ဆုံးလူတန်းစားအလွှာဆုံးကဆန္ဒပြသူတွေရုံးမတက်ဖဲ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့အစိုးရဝန်ထမ်းတွေပါဝင်နေပါတယ်။
တို့နိုင်ငံဒီမိုကရေစီနိုင်ငံခုမှဖွံ့ဖြိုးတဲ့နိုင်ငံမှာခုလိုမျိုးဖွံ့ဖြိုးတဲ့နိုင်ငံသူသားနေတော့မှာပဲခုလိုမျိုးလုပ်တာတော့ကျွန်တော်ပြည်သူလူထုတွေကလက်မခံဘူး
။နေပြည်တော်မှာဆိုရင်ဒီဝန်ကြီးဌာနတွေကအစိုးရဝန်ထမ်းတော်တော်များများဒီနေ့ရုံးမတက်ဖဲ CDM လှုပ်ရှားမှုမှာပါဝင်လာကြပါတယ
်။နေပြည်တော်မှာရှိတဲ့ဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေရဲ့ဆန္ဒပြချွေးကြော်တမ်းတွေဖြစ်ပါတယ်။ကြားပြည်နယ်လွိုက်ကော်မျိုးကဆန္ဒပြဝယ်မှာဆိုရင်ရဲတပ်ဖွဲ့ဝင်40ထက်မနည်းဆန္ဒပြပြည်သူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုမနေ့ကကအင်အားသုံးပြီးတော့ဖြိုခွင်းခဲ့တဲ့မန္တလေးမြို့မှာဆိုရင်လည်းတန်ခါတော်တွေဒီနေ့ပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ်။ဒီနေ့ဆန္ဒပြပွဲအများစုမှာတော့ဒီအာဏာပိုင်တွေဘက်ကအင်အားသုံးနှိမ်နင်းနေဆိုတဲ့သတင်းတွေမကြားရသေးပါဘူး။မနေ့ရုံကနေပြည်တော်မှာရဲကပြစ်ခတ်လို့ဦးကောင်းကွန်ရဲကိုကြီးစံဝင်သွားတဲ့အမျိုးသမီးကတော့ဆက်တွေကြောင့်ဆက်ပြီးတော့အသက်ရှင်နေပါတယ်။မြန်မာနိုင်ငံမှာဒီကာကွယ်ရေးဦးစီးချုပ်ကရသအစိုးရစီကနေအာဏာသိမ်းယူထားတဲ့အပေါ်မှာကန့်ကွက်ဆန္ဒပြတဲ့အနေနဲ့ CDM လှုပ်ရှားမှုအပေါ်ပြည်ရင်းပြည်ပကပြည်သူတွေကလည်းပို့ပြီးတော့အားပေးထောက်ခံပြီးတော့အလုတ်ပြုတ်တာမျိုးတွေရှိရင်ကူညီဖို့လည်းအစီအစဉ်တွေစပြီးလုပ်နေကြပါပြီ။ဆေးရနာသိမ်းခဲ့ပြီးနောက်တည့်ရက် February 2ရက်နေ့ကအလုံမသွားပဲတပိတ်မှောင်နေကြတဲ့ဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့စေတုတ္တနာဦးစီးဌာနကဆရာဝန်တယောက်က CDM လှုပ်ရှားမှုမှာဘာကြောင့်ဝန်ထမ်းအားလုံးပါဖို့လိုတယ်လဲဆိုတာကို VOE မြန်မာပိုင်းကိုအခုလိုပြောပါတယ်
။ COVID ကိုပြီးခဲ့တဲ့တစ်နှစ်လုံးမှာကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေကအားကျုံးမှန်တဲ့ပြည်သူတွေရှိကနေပြည်သူတွေအတွက်ကာကွယ်ခဲ့တဲ့ရင်ဆိုင်ခဲ့တယ်ပြန်နေခံနေကြတယ်အခုကိုဗစ်ဗက်ဆင်းနေကြလာပြီးတော့ကျမတို့မှာအလုပ်ကိပြန်လုပ်ကြမယ်တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်နှလန်းထိုးအောင်လုပ်ကြမယ်လို့ကြိုးစားနေကြတဲ့အချိန်မှာဒီလိုမျိုးလုပ်ရက်ကိုလုပ်တယ်အဲ့တော့ဒါကြောင့်မို့လို့ကျမတို့မှာစိုးရုံမှုတွေအများကြီးဖြစ်ပေါ်လာမယ်ရှေ့လျှောက်လေဒီလိုတရားအနာသိမ်းထားတာကိုမဖယ်လို့ရှိရင်ကျမတို့ပြည်သူပြည်သားတွေအများကြီးမျက်နှာမယ်ဒါဒုက္ခရောက်မယ်အမှောင်နှောင်းကိုကျမတို့ပြန်လျှောက်ရမယ်
အဲ့ဆရာမတို့အခုဒီဆရာဝန်တွေကျမတွေဝန်ထမ်းတွေအခုလုပ်နေတဲ့ဒီ CDM လှုပ်ရှားမှုကရောဘယ်လောက်ထိဆက်ပြီးတော့လှုပ်သွားမှာပါလဲရေရှည်ဘယ်လောက်ထိလှုပ်သွားမယ်လို့ရောဆုံးဖြတ်ထားလဲရှင
်ကိုအင်အားကိုလည်းဖြုံးနှီးလို့မရဘူးနောက်ပြီးတော့ရေရှည်ပေါင်းပြီးမချင်းတိုက်ပုံဝင်ရမယ်အကြရှုံးလဲခံလို့မဖြစ်ဘူးကျမတို့တွေအားလုံးရဲ့အသက်ဒီတမှုရှိတယ်နောက်ပြီးကျမတို့ဒီသူဆိုတာအတွက်ပြန်ပြီးအလုပ်လုပ်ပေးရမယ်ခွန်အားတွေလည်းလိုအပ်နေသေးတယ်အဓိကကတော့ CDM ကအရေးကြီးတယ် CDM ကိုတောက်ခံနိုင်မှာ CDM ကိုကျမတို့ဝန်ထမ်းတွေအချင်းချင်းပြန်အားပေးပြီးတော့တချို့ဝန်ထမ်းတွေကကြောက်တာရှိတာပေါ့နော်သူတို့အလုပ်ဖြုတ်ခံရမလားဆိုတော့စိတ်ကြောက်တာရှိရဲ့အဲ့တော့အဲ့ဒါတွေကိုမကြောက်ဘူးတော့ကျမတို့အချင်းချင်းအားပေးရမယ်တိုက်တွန်းရမယ်ဝန်ထမ်းငယ်တွေကိုရှင်းပြရမယ်ကြောက်တဲ့လူရှိရင်လည်းပြောပြရမယ်ဒါဒီကျမတို့ဝန်ထမ်းစည်းကမ်းဖောက်ပြတာမဟုတ်ဘူးအစရတွေကတရားမဝင်တဲ့အားဖြစ်တဲ့အတွက်ကျမတို့လက်မခံတာလေနော်အဲ့တော့ကျမတို့ကပုံကန်တာမဟုတ်ပါဘူးအဲ့တော့ကျမတို့လိုအပ်တဲ့အချိန်မှာအလုပ်ပြန်လုပ်ကြမှာပ
ါအစိုးရဝန်ထမ်းတွေရုံးမတက်ကြပဲ CDM လှုပ်ရှားမှုတွေပါဝင်နေတဲ့အချိန်ကောင်းမှာချိန်မှာပဲဝန်ထမ်းတွေကိုရုံးတက်ဖို့ဆိုပြီးသက်ဆိုင်ရာဌာနအလိုက်ဖိအားပေးချိန်ချောက်မှုတွေလည်းရှိနေပါတယ်ရှင
်မဆုမြင့်မှမရှင်အခုလိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လူရဲကိုဆန့်ကျင်ပြီးတော့လမ်းမော်ထွက်ဆန္ဒပြကြတာဟာဒီကနေ့ဆိုရင်9ရက်ရှိပါပြီဆန္ဒပြလှုပ်ရှားမှုတွေရက်ကြာလာတာနဲ့အမျှစနစ်တကျထိန်းထားနိုင်အောင်ဆန္ဒပြလှုပ်ရှားသူတွေကြိုးစားနေတဲ့အကြောင်းကိုရန်ကုန်မြို့မှာကိုယ်တိုင်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်ဆူဆူကတင်ပြပေးပါမယ်ရှင်။
ရဲသားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစတင်ကပ်ွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေအရှိန်မြင့်လာနေချိန်မှာပဲစနစ်တကျနဲ့ဆက်ထိန်းထားနိုင်မှုချိုးပန်းနေကြတာပါ။ရန်ကုန်မန္တလေးနဲ့အစိုးရဝန်ထမ်းအများစုနေထိုင်ရာနေပြည်တော်ကောင်စီအပြင်နိုင်ငံအနှံ့ကနေရတော်တော်များများမှာလူဒန်းစားပေါင်းစုံကပါဝင်လာတာလည်းတွေ့ရပါတယ်။ဆန္ဒပြလှုပ်ရှားမှုတွေအကောင်လာနေချိန်မှာပဲအာဏာပိုင်တွေနဲ့ထိတိုက်ရင်ဆိုင်ပြီးပြဿနာတမဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုစနစ်တကျဖြစ်ဖို့ကိုလည်းချိုးပန်းနေကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြဖို့နေရာအနှံ့ကရောက်လာသူတွေအဆင်ပြေစေဖို့အတွက်တပ်စင်ငန်းအခမဲ့ပေးတုံးတဲ့နေရာတွေလည်းရှိလာပါတယ်
။မင်္ဂလာပါ။ကျမ်းမာရေးအပေါ်ပါသွားချင်တဲ့သူများနှစ်လွာ၃လွာ၄လွာတဲ့အခမဲ့အသုံးပြုနိုင်ပါတယ်။နှစ်လွာနဲ့၃လွာတဲ့အမျိုးသမီးများအသုံးပြုနိုင်ပြီး၄လွာတဲ့အမျိုးသားများအသုံးပြုနိုင်ပါတယ်ခင်ဗျာ
။ရန်ကုန်မြို့ရဲ့အချက်ချကြားတဲ့နေရာတစ်ခုဖြစ်တဲ့လယ်တန်းမှာတော့ဒီနေ့ကိုဆန္ဒပြသူအင်အားသိမ်းတဲ့ခြေရှိနေတာပါ။နေချိန်မှာဆန္ဒပြသူအစုအဝေးအများဆုံးရှိနေပေမဲ့လမ်းပေါ်မှာအမှိုက်တစမကျအောင်ဆောင်ရွက်နေသူတွေလည်းရှိပါတယ်
။ဒီမှာကတော့လူတွေကအရန်များတယ်လေ။သိန်းခန်းတန်းဒီမှာတော့တနည်းအများများလာတယ်။များလာတဲ့လူတယောက်မှထွက်တဲ့အမှိုက်ကလည်းမနည်းဘူး။သူတို့သုံးလိုက်တဲ့ဟာတွေကလွဲမှာမှိုက်ဖို့အလွယ်တကူမရှိဘူး။အကောင်လုံးကနိုင်ငံရေးအားစနဲ့ကနောက်က volunteer တွေကလည်းကိုတိုက်နိုင်တဲ့ဘက်ကအားပြေပေးကြတယ်ပေါ့။အဓိကဘာဖြစ်သွားကြလဲဆိုတော့မတော် generation ဆက်လူငယ်တွေအကောင်လုံးကဒီဟာပြီးသွားပြီဆိုတာဒီမျိုးတော်ကြီးမှာတန်ရှင်းသွားတယ်ဆိုတာလေ။မတော်ဖြစ်စေချင်တဲ့
လမ်းပေါ်ထွက်ဆန္ဒပြလာတာပြီးခဲ့တဲ့စနေနေ့ပထမဆုံးရက်ကထက်ဆိုင်ဗပောင်းဆောင်ကနေပြည်သူတွေအတွက်လှုပ်အားပေးနေတဲ့စေတနာရှင်တွေလည်းပုံများလာပါတယ်။အရေးပေါ်ကျန်းမာရေးဆောက်ရှောက်ပေးသူအမိုက်ကောက်ပေးသူတွေနဲ့အစားအသောက်လှူဒန်းသူတွေလည်းခက်ဆိတ်ဆိတ်ရှိလာနေပါတယ်
။ရမယ်နော်ကျုပ်ကျုပ်ရေသန့
်။စားတော့အမတို့ဝေတယ်ဆိုတာလာတဲ့လူတွေမှာအဝေးရလာတဲ့အချို့ကြောင့်လည်းဘိုက်စားကြတာရှိတယ်ပေါ့နော်။ဘိုက်စားတဲ့ခါမှာအမတို့ဘက်ကနေပြီးအမတို့ကာလကုစုလည်းရှိဖြစ်တယ်ပေါ့နော်။အဲ့တော့ကြာအမတို့ပြည်သူတွေအတွက်ကိုနိုင်နဲ့ဝင်ပြီးတော့အမတို့ကထမ်းမိတာအိုအာရှိအောင်လို့ကျုပ်ပြုတ်ကိုဝေးတယ်အမတို့ဟိုအာရှိမဲ့အစားအစာလေးပြည်သူတွေအတွက်ပေါ့နော်ဟိုဘယ်လိုပြောမလဲနှမ်းစီတစ်စီးရတယ်စီမဖြစ်ပြန်မှာအမတို့ကနှမ်းစီတစ်စီးအနေနဲ့ပါဝင်ပေးတာအမတို့က
ပြည်သူတွေအချင်းချင်းစုပေါင်းအင်အားပြပြီးရတိုးလာတဲ့ဆန္ဒပြပွဲတွေမှာအားလုံးအနေနဲ့ကင်းစေဖို့နိုင်ငံရေးခေါင်းဆောင်တွေနဲ့ဆန္ဒပြဦးဆောင်သူတွေကတတိပေးနေကြပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်ကတော့ငင်းငင်းချင်းချင်းနဲ့ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နှင်းတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင်
။မဆူဆူသတင်းပေးပို့ထားတာပါရှင်။အစိုးရရုံးဆိုင်ရာနေပြည်တော်အပါအဝင်မြို့ကြီးတချို့မှာဆန္ဒပြလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ရှင်းလင်းတာတွေရှိပေမဲ့ဆန္ဒပြပွဲတွေအရှိန်လျော့သွားတဲ့လက္ခဏာတော့မတွေ့ရပါဘူး။နေပြည်တော်မှာရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်မနေ့ကကဆိုရင်အနည်းဆုံးလူငယ်2ဦးဒဏ်ရာအပြင်းထန်ရခဲ့ပေမဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်။နေပြည်တော်နဲ့တခြားမြို့ကြီးတွေကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အိတ်တနာထွန်းကပြောပြပေးပါရှင်
။ပွေးထွက်တန်ရုံထိခိုက်မှုတွေဖြစ်ခဲ့တဲ့အထိရဲတပ်ဖွဲ့ကနှိမ်နှင်းမှုတွေကြုံခဲ့ရပြီးတဲ့နောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်မှာဆန္ဒပြပွဲတွေအရှိန်ကောင်းနေစေဖြစ်ပါတယ်။မွန်လွယ်ပိုင်းဘောက်ကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေဟာညနေပိုင်းမှာအားပိုကောင်းလာတယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူတယောက်က VOA ကိုပြောပါရယ
်။ဒီချိန်မှာတော့ PC ဘက်ကနေစီကံတကြလိုက်နာမှုရှိပဲစီကံတကြနဲ့ပဲဟိုပေါ့ဆန္ဒပြတဲ့လူတွေများပါရဲ့ဗျ။ဘယ်လိုမျိုးစီကံပေါက်ဖြစ်တာတွေပါလဲမရှိပါဘူးဗျ။သူကကြတော့သူတို့ကလွန်နဲ့អော်တယ်လွန်နဲ့អော်ပြီးတော့ခရတော့သူတို့ကဒီသားမှာရှေ့မှာဆန္ဒမပြဖို့လူစုခွဲဖို့ကိုယ်အိမ်မှာကိုနေဖို့ပဲအဲ့လိုမျိုးអော်တယ်ဗျ။အဲ့လိုမျိုးអော်တော့လူတို့ကလက်မခံဘူးနော်။ဒီရက်ကိုလူအင်အားပေါ်ပါပေါ့တင်းကျော်မှာရှိတယ်တင်းကျော်မှာရှိတယ်ဗျ
လူစုလူဝေးမလုပ်ဖို့အာနာပိုင်တွေကတတိပေးထားပေမဲ့စစ်တပ်ကအာနာသိန်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့ဆက်လက်ဖြစ်ပေါ်နေတာကိုအာနာပိုင်တွေထိန်းချုပ်ဖို့ကြိုးစားရတာကမနေ့တုန်းကနေပြည်တော်မှာသွေးထက်တန်ရုပ်အဖြစ်နဲ့လဲကြုံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လူ20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်တရားပြင်းထန်သူတွေတဲကတူဖြစ်တဲ့မင်းကလေးငယ်ကတော့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်တယ်လို့ကုသပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကဆရာဝန်တူကပြောပါရယ
်ခေါင်းထင်းမှန်နေညီမလေးကတော့သူကအထူးသဖြင့်ကုသတောင်းနေမှာပဲရှိပါသေးတယ်အဲမနေ့ကအခြေအနေတိုင်းပဲထူးခြားမှုမရှိဘူးပိုပြီးဆိုးရွားလာလည်းမရှိဘူးပိုပြီးတော့ကောင်းလာလည်းမရှိဘူးပေါ့နော်ဒီရင်ဘက်ထိမှန်တဲ့ညီငယ်ကတော့သူကတော့တတ်တာပါတယ်တတ်တာနေပါပြီဆိုးရိမ်ရတဲ့အနေအထားမျိုးလည်းမရှိတော့ပါဘူးကျွန်တော်လင်းချက်ကတော့သူကလေအဲကျွန်တော်ဒီဆေးရုံစားရောက်လာတဲ့အချိန်မှာတည်းဟိုကโอเคก็ตัว GCS3 ป่ะเนาะ GCS3 ဆိုတာကတော့ตัวလုံးဝတတိမရတော့ဘူးအဲလည်းပြောအရင်ဆိုရင်ရတဲ့အနေထားလုံးနဲ့ तू ဆက်ရောက်လာတာကျွန်တော်ဒီကောင်းထိမှန်တဲ့အခါမှာထိမှန်တဲ့တန်ရာလေးအင်မတန်ပြင်းထန်တဲ့တန်ရာဖြစ်တယ်စပြီးတော့ထိခိုက်မိရဲ့အချိန်မှာလည်းဟိုကဒီကြည်ဝင်သွားတဲ့လမ်းကြောင်းတစ်လျှောက်မှာဘုံနောက်ပြည့်စုံပုံမှန်အရင်များတယ်ခင်ဗျအဲအဲ့တော့ဒီအချိန်မှာတော့သူ့ဟိုကခွဲစိတ်မှုအတွက်မဖြစ်နိုင်တဲ့အနေထားပေါ့နော်ခွဲစိတ်မှုတွေဖြစ်နေတော့ကျွန်တော်စောင့်ကြည့်ဖို့မတက်နိုင်တာပေါ့နော်အဲ့တော့ ရှင်းပြောလို့ရှိရင်တော့သူဒီအချိန်ကြီးအတန်နေရှိနိုင်တဲ့အနေထား
အရသာအစိုးရခေါင်းဆောင်တွေကိုဖန်စီထိမ့်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုမကျေနပ်တာကြောင့်စန့်ကျင်ဆန္ဒပြမှုတွေတိုးလာနေတာကိုထိန်ချုပ်ဖို့အာဏာပိုင်တွေကတော့တချို့နေရာတွေမှာညမထွက်ရအမိန်ထုတ်ပြန်ထားသလိုလူစုလူဝေးမလုပ်ဖို့လည်းတတိပေးထားပါတယ်အာဏာပိုင်တွေတတိပေးနေပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာအစိုးရဝန်ထမ်းတွေအပါအဝင်ပူးပေါင်းလာသူတွေတိုးလာနေတယ်လို့လည်းစကိုင်းတိုင်းကလေးတက္ကသိုလ်ကအကြောင်းသားတစ်ယောက်ကပြောပါတယ
်ဟိုကလေးမှာတော့ဒီလူလူတွေကတော့ဒီဘက်မှာကတော့ကျွန်တော်ပုံမှန်တစ်ခုပုံများလာပါတယ်ပေါ့နော်တုံးမတက်လေးလေးထုတ်ပြီးတဲ့အခြေအနေတည်ရမှာဟိုကျော်မတော်မနဲ့ဆမနဲ့ဒိုးလာရပေါ့နော်အဲဒီနေ့ထူးခြားတဲ့ဖြစ်ပြောရမယ်ဆိုတော့တတော်ဝန်ထမ်းတွေပေါ့တတော်ဝန်ကြီးဌာနဝန်ထမ်းတွေအကုန်လုံးကျွန်တော်တို့ဟိုဆန္ဒပြတဲ့တပိတ်မှာပူပေါင်းပါဝင်လာတာကိုတွေ့ရပါတယ်ပေါ့သူတို့ယုံကြည်မှုဖောင်းနေတယ်ပေါ့
ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့မင်းကြီးကကြီးညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်ရှင်
။နေပြည်တော်နဲ့တခြားမြို့ကြီးတချို့ကဆန္ဒပြပွဲအခြေအနေတွေကိုမန်အင်တာနက်ထုံးကသတင်းပေးပို့ထားတာပါ။အခုလိုစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရဲ့အပေါ်မှာမြန်မာနိုင်ငံနေရာအတော်များများမှာဆန့်ကျင်ဆန္ဒပြရတဲ့အထက်တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ကယားပြည်နယ်ဘက်မှာလည်းဒီကနေ့လူပေါင်းထောင်ပေါင်းချီပြီးတော့ပါဝင်ခဲ့ပါတယ်။ကယားပြည်နယ်ဘက်မှာတော့လူညိုကြီးရဲတပ်ဖွဲ့ဝင်တချို့လည်းတပိတ်စစ်ကြောင်းထဲမှာပူးပေါင်းပါဝင်လာပါတယ်။နိုင်ကင်းဝင်ကသတင်းပေးပို့ထားပါတယ်ရှင်
။စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမွန်ပြည်နယ်နဲ့ကယားပြည်နယ်ကအစည်းအဝေးမြို့ကြီးတွေမှာဒီကနေ့ဆက်လက်ပေါ်ပေါက်နေရမှာလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြတာပါ။ကြားပြည်နယ်လွိုင်ကုံမြို့ဆန္ဒပြပွဲမှာတော့ရဲသားဖွဲ့ဝင်အင်အား40လောက်လာရောက်ပူးပေါင်းပါဝင်ခဲ့ပါတယ်။ဆန္ဒပြပွဲမှာပါဝင်ခဲ့ကြတဲ့ရဲသားဖွဲ့ဝင်တွေကိုအာဏာပိုင်တွေဖမ်းဆီးဖို့ကြိုးစားမှုတွေရှိခဲ့ကြောင်းလဲလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုကျော်သင်းအောင်ကပြောပါတယ
်။ရဲတွေပါဝင်လာပြီးတော့မှငွေ40ကနေငွေ49ရောက်သူတို့ကဝိုင်းဖမ်းတော့ကျွန်တော်တို့လူထုတွေကနေပြန်ပြီးတော့မှသူတို့ဒီကိုမဖမ်းဖို့နဲ့လူထုလက်အပြတ်ဖို့ဆိုတဲ့ပုံစံနဲ့ကိုပြန်ပြီးတော့မှဖိအားပေးရတဲ့အနေအထားဖြစ်သွားတယ်။အခုကတော့သူတို့တွေကိုဆွဲထုတ်ပြီးတာနဲ့အရောက်ဝတ်ပြောင်းပြီးတော့မှသူတို့တွေကိုတောင်းယူပေးမဲ့သူတွေစီကိုတော့ပို့လိုက်တယ်ပေါ့။တကယ်လို့ကြားထဲမှာအဆင်မပြေသေးဘူးဆိုရင်တော့လက်ခံပေးတဲ့နေရာတွေစီကိုတော့သူတို့ွားကြတယ်ပေါ့
။စပိတ်မှာပူပေါင်းပါဝင်တဲ့ရဲတွေကိုဖမ်းဆီးရမှာလွန်ကော်မြို့နယ်ဘာတူချေးရွာလက်ဝဲမှာပိတ်မိနေစဉ်ဒေသခံပြည်သူတွေကနေလက်ရောက်ဖမ်းဆီးတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဝိုင်းပပိတ်ထားပြီးဇန္နပြရဲတပ်ဖွဲ့ဝင်တွေကိုကယ်ထုတ်သွားတယ်လို့လည်းသူကပြောပါတယ်။လွန်ကော်မြို့ကဆန္ဒပြသူတွေနဲ့ပူးပေါင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်ဝတ်စုံဝတ်ဆင်ထားသူတွေဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တွေမဟုတ်ပဲဒေသခံတွေအလုတ်ကန်အခွင့်လန်းတွေခါထားသူတွေသာဖြစ်ကြောင်းတမတော်ကလည်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်ဖရူဆိုရှာတော်မြို့နယ်ဘက်မှာလည်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။အလားတူတိုင်းဒေသနိုင်ငံတခုဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ကျောင်းသားလူငယ်တွေဥဆောင်ပြီးဒီကနေ့မှလည်းဆန္ဒပြခဲ့ကြတယ်လို့လည်းလူငယ်သက်ကြွလှုပ်ရှားသူကိုကြည်စော်လင်ကပြောပါတယ
်ကျွန်တော်တို့တိုင်းကတော့ရှိမှထင်တယ်အဲလိုဆိုတော့၃မိုင်၄မိုင်လောက်လမ်းအပြည့်ပဲအရင်တော့ကတော့ပိတ်ဆို့တာပေါ့နော်တခြားတော့ပိတ်ဆို့တာရှိတယ်ဒါပေမဲ့ရှောင်ပြီးဆန္ဒပေါ်ထုတ်တယ်ပေါ့
မော်လမြိုင်မြို့ဆန္ဒပြပွဲမှာဝန်ထမ်းအင်အားစုတွေလည်းပါဝင်လာခဲ့ကြတယ်လို့ကျောင်းသားလူငယ်အဖွဲ့တွေတော့ဆက်လက်ဆန္ဒပြနေစေလို့လည်းကိုကြည်စော်လင်ကပြောပါတယ်အလားတူတထုံမြို့မှာလည်းလူစုဆန္ဒပြရမှာလုံချုံရေးတပ်ဖွဲ့ကနေဟန်တာတာရှိခဲ့တယ်လို့သထုံမြို့တက်ကြွလှုပ်ရှားသူလူငယ်အောင်ကူကူလွင်ကပြောပါတယ
်ကဲဒီမြို့တော့ကြီးကြီးကတော်တော်များတယ်အောင်လောက်တော့လူငယ်တက်ဆွေကတာပြမှုတွေရှိပါတယ်
မုံမြင်တဲ့အတွင်းမှာတော့ကြိုက်ထူပီလင်းသထုံပေါင်မော်လမြိုင်အစရှိတဲ့မြို့နယ်ရှိမြို့နယ်မှာလည်းဆန္ဒပြခဲ့ကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်နဲ့သမရဥဝိမြင့်ပါဝင်အယတာဆိုးရခေါင်းဆောင်တွေကိုဖမ်းဆီးပယ်ရပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မြန်မာနိုင်ငံနေရာတော်တော်များများမှာဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်လာနေတာပါဆန္ဒပြသူတွေကတော့စစ်အာဏာသိမ်းမှုဆုံးသတ်ရေးဖမ်းဆီးထားတဲ့အယတာဆိုးရခေါင်းဆောင်တွေကိုပြန်လှုပ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
တိုင်းသားဒေသတွေကဆန္ဒပြလှုပ်ရှားမှုတချို့ကိုနိုင်ကိုရင်တင်ပြပို့ထားတာပါနိုင်ငံတွင်းမှာအခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့တစ်ချိန်တည်းမှာပဲကိုဗစ်ကပ်ဘေးအခြေအနေကလည်းရင်ဆိုင်နေရဆဲပဲဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအလုံးမစင်းဆန္ဒပြတာတွေရှိလာတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲနမူနာယူစစ်ဆေးမှုလုပ်ငန်းတွေဟာလည်းအတော်များများရပ်ဆိုင်းနေရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့တော့စေတုဒေသနာဦးစီးဌာနကအရာရှိတဦးကိုမတ်ဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါရှင်
။ဆရာမတို့ရဲ့
ဟိုဒီစေတုတေသနာဦးစီးဌာနကတကယ်တမ်းတော့ဗမာပြည်မှာဒီကိုဗစ်အတည်ပြုလို့နာရှိမရှိဆိုတာကိုအဓိကစစ်ပေးနေတဲ့နေရာတစ်ခုပါဆိုတော့အခုဒီစေတုတေသနာဦးစီးဌာနကဆရာမတို့အပါဝင်ပေါ့နော်ပညာရှင်တွေဒီဆရာဝန်တွေအကုန်လုံးကဒီ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အခါကျတော့ဒီကိုဗစ်စစ်ဆေးမှုတွေကိုရောဘာလုပ်ထားပါလဲရှင်
ကျမအနေနဲ့အဲ့ဒီမိကုန်းကိုဖြေတာမှာတော့ကျမတဝဲတစ်ပြက်လူမျိုးလို့ဖြစ်မယ်။ဘာကြောင့်ဆိုတော့ကျမအဲ့ဒီစစ်ဆေးမှုကိုတာဝန်ခံထားတဲ့တာဝန်ယူထားတဲ့လူတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့ကျမတည်တဲ့လောက်ပြောပါမယ်။ဒီကေကတော့အဓိကကတော့ကျမတို့ National Health Laboratory ကကျမတို့စေတုတေသနာနဲ့မတူသေးဘူး။မြို့သားတက်ခွဲဌာနတခုပေါ့။သူတို့ကလည်းအားကြီးစစ်တယ်။ကျမတို့စေတုလူများဦးစီးဌာနမှာလည်းစစ်ပေးနေတဲ့ team ရှိတယ်ပေါ့။အဲ့ဒီ team နှစ် team နဲ့မှပထမအပတ်ကလေးကဘယ်လိုပဲဟိုတပြေးပြေးချင်းနှုတ်ထွက်ကြရဲပေါ့နော်18နဲ့မှဆက်မပါတော့ဘူးအခုတော့တဖွဲဆိုရင်လုံးလုံးရနားလိုက်ပြီးနောက်တဖွဲကလည်းလူမရှိတဲ့လောက်ဖြစ်သွားပြီဆိုတော့ကျမတို့တည်တဲ့လောက်တော့ကျမလက်ရှိနေတာတည်တဲ့လောက်တော့လုံးမပေးနေတော့ဘူးလို့ပဲတည်ထားပါတယ
်အခုဒီ covid နဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတာတွေကောဘယ်သူတွေကဆက်ပြီးတော့ထုတ်ပြန်နေတယ်လို့ဆရာမတည်ထားပါလဲရှင
်ကျမနဲ့ network ရှိသမျှကျမမေးသမျှတိုင်းနဲ့ပြည်နယ်တခြားမြို့တွေမှာလည်းဟိုစစ်ဆေးပြီးတော့data ထည့်ပေးပြီးတော့ဒီဘာခေါ်လဲကျမတို့ central စုတဲ့နေရာရှိတာပေါ့เนาะအဲ့လိုမျိုးဒီကို data မပူပေးတော့ဘူးလို့ကျမတို့သိတယ်။ဘာကြောင့်ဆိုတော့ကျမတို့ကစစ်တာကလည်း swap view မှာ swap view ပြီးတော့မှာ swap team နေရှိသေးတာကို swap team နေကနေ swap တည်ယူပြီးတော့မှာဒါဆက်လို့ရတာကို swap team တော်တော်များများကျမသိတဲ့လောက်ကျမတို့ရုံက swap team လည်းမလုပ်တော့ဘူး။ပြီးတခြားသော swap team နေက volunteer တွေလည်းရပ်လိုက်ပြီးဖြစ်တဲ့အတွက်ဒီဟာဒီအဲဘယ်ကနေ data တွေထွက်နေလဲဆိုတော့စိတ်ဝင်စားကြတော့ကောင်းနေဒါပေမဲ့တခုရှိတာအစတွေကကျွန်တော်တို့စစ်ပေးနိုင်တဲ့ဌာနတွေဒီမှာတပ်ဖက်ကလည်းပါတော့စစ်တပ်ထင်မှာလည်းသူတို့စစ်ပေးနိုင်နေတာရှိအောင်အဲ့တော့အဲ့ဒီဘက်ကတက်နေတာလည်းဖြစ်ကောင်းဖြစ်နိုင်တယ်တချို့တော့အသေးသေးစစ်ပေးနေတဲ့နေရာလေးတချို့တော့ကြံကောင်းကြံနိုင်တယ်ပေါ့နော်အဲ့တော့အဲ့ဒီ data တွေကတော့တကယ်တမ်းကတော့လူလူတဲမှာတကယ် covid ဖြစ်နေမဖြစ်နေ reflect မလုပ်နိုင်တော့
အခုလက်ရှိဒီကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေရောဆရာမဘာတိထားပါလဲရှင
့်ကိုဗစ်ကာကွယ်ဆေးကကျွန်တော်တို့ဂျမယူဝင်တန်းလေးကိုအဲ first dose ထိုးတာကတော့အကုန်လုံးပြီးသွားပြီလို့ကျွန်မနားလဲကျွန်တော်တို့ဆိုနောက်ဆုံးအတော့လောက်မှထိုးလိုက်တာပေါ့လေဟိုကျွန်တော်တို့ကိုစထိုးပေးတာ28ရက်နေ့ဂျမယူဝင်တန်းလေးစထိုးတာ28ရက်ပေါ့အဲ့တော့အဲ့ဒီကာလအတွင်းမှာဂျမယူဝင်တန်းလေး volunteer တွေကိုထိုးပေးပြီလို့နားလဲ
ကိုဗစ်ကာကွယ်ဆေးဒီတခြားနိုင်ငံတွေကပေါ့နော်ဝယ်ထားတာတွေနောက်တစ်ခါဒီလှူတဲ့ကိုဗစ်ကာကွယ်ဆေးတွေပမာပြီကိုထပ်ပြီးတော့ရောက်လာနေလားအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဆရာမတို့ဘာသိရပါလဲရှင
်ပေါ့နော်ဒါကတော့ကာကွယ်ဆေးထိုးစီမံချက်ကအဓိကလောက်ရတာအောင်နော်နေပြည်တော်မှာရှိတဲ့အဲဒုစက်ကာကွယ်ဆေးထိုးစီမံချက်ကနေပြီးတာဝန်ယူပြီးလှုပ်ဆောင်ပေးနေတာဖြစ်တော့လေ
မြန်မာနိုင်ငံမှာဒီကိုဗစ်အတီးပြူလူနာတော်တော်လေးဟိုနည်းသွားပြီပေါ့လေ300အောက်တောင်မှရောက်နေတဲ့အခြေအနေမှာဆေးရနာသိမ့်မှုဖြစ်တာပါဆိုတော့အဲ့ဆေးရနာသိမ့်မှုကိုမကျေနပ်တဲ့ဒီလမ်းမထွက်ဆန္ဒပြမှုတွေအခုဆိုရင်လူတွေသိမ့်နေချင်ပြီးပါဝင်တဲ့ဆန္ဒပြမှုတွေလည်းဖြစ်လာနေတယ်ဆိုတော့ဒီကနေပြီးတော့ပေါ့နော်တကယ်ကို super spreader ဟိုအကြီးကျယ်ပြန်ပြီးတော့ကူးစက်မှမျိုးကိုရောဆရာမတို့အနေနဲ့ဘယ်လောက်ထိစိုးရိမ်ပါလဲရှင်
အဲ့တော့ကျွန်တော်တို့အနေနဲ့ထိုက်တဲ့နဲ့စိုးရိမ်မှုတော့ရှိတယ်ဥပမာကျွန်တော်တို့ဂျမအီဝန်တန်းနေဆိုလေတကယ်ကတော့ကျွန်တော်တို့ first dose ပဲထိုးရသေးတာပေါ့ဒါပေမဲ့ပြည်သူတွေဆိုတကယ်ကမထိုးရသေးဘူး။နောက်ကျွန်တော်တို့ဂျမအီဝန်တန်းအနေနဲ့ volunteer တွေကိုပေါ့နော်အရင်ဆုံးအဲကျွန်တော်တို့အစိုးရအဲကာစီစဉ်ပေးထားခဲ့တဲ့ vaccine မို့လို့ကျွန်တော်တို့ထိုးလေပေါ့နော်ထိုးလိုက်တယ်။ဒါပေမဲ့ကျွန်တော်တို့လည်း second dose ထိုးနိုင်မယ်မထိုးနိုင်ဘူး။ရမယ်များဘူးမသေးချဘူး။အဲ့တော့ပြည်သူတွေမှဆိုမထိုးရသေးဘူး။ဒါပေမဲ့တချို့အဲ covid ဖြစ်ပြီးသားသူတွေမှာတော့သူကသူတုံ့ပြန်တဲ့စာ immunity ထွက်ပြီးသားတွေလည်းရှိနေတယ်ပေါ့နော်။အဲ့တော့အထိုက်လျောက်ပေါ့ကျမတို့ဆရာကြီးဦးစိုးကြီးဆိုတာလည်းပြောခဲ့အထိုက်လျောက်ပြည်သူကြားထဲမှာ immunity ရနေပြီလို့တော့ယူဆရတယ်ပေါ့နော်ကျမတို့ကကျမတို့ဆန္ဒပြတဲ့လူတွေကိုကြီးလိုက်ရင်လည်းအင်ဒီကက်ဆိုတာရှိနေကြတာတော့မှန်တယ် max မတက်ထားတဲ့သူကျမမတွေးတဲ့လောက်ပဲအကုန်လုံး max ရပြီးတော့လှူရှားကြတယ်အဲ့ဒီအတီးကိုလည်းရှိနေကြတယ်ကျမတို့အများကြီးပြင်ညာပေးခဲ့ကြတယ်ဆိုတော့လေအဲ့တော့ဒါအားကြီးတော့မစိုးရိမ်ဘူးဖြစ်ကောင်းတော့နည်းနည်းပါးပါးဖြစ်လာနိုင်တာမျိုးတော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျမတို့ဒါကတော့အဲစိတ်မပူဘူးစီကံတကြပေါ့နော်လူတွေစီကံတကြဒီဆန္ဒပြတာလေစီကံတကြလုပ်မယ်ဆိုရင်တော့အရင်ဆိုရင်ကြာမလို့လို့ထင်ပါတယ
်ကိုဗစ်ဆစ်ဆေးတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မဆုမြမုံကဆက်သွယ်မေးမြန်းထားတာပါအခုပေါ်ပေါက်နေတဲ့ဆန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးမန္တလေးမြို့မှာဖမ်းဆီးခံခဲ့ရသူတွေက80ကျော်လောက်ကိုရဲတပ်ဖွဲ့ကခေါင်းဝင်ကတိထိုးခိုင်းပြီးတော့ပြန်လွတ်ပေးလိုက်တယ်လို့ပြန်လွတ်လာတဲ့သူတွေကပြောပါတယ်စီအနာသိန်းတော်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေအချိန်မြင့်လာနေတဲ့အချိန်မှာပဲဖန်စီအေးအေးယူမှုတွေကြုံနေရတဲ့အခြေအနေကိုတော့ VOE မြန်မာပိုင်းသတင်းတောင်မတ်အေးမှာကပြောပြပေးပါမယ်ရှင်
။အရတားအစိုးရကိုဖယ်ရှားပြီး စစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့မန္တလေးမြို့ကန်တွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီကနေ့မှပဲ80ကျော်လောက်ကိုပြန်လွတ်ပေးလိုက်ကြောင်းပြန်လွတ်လာသူတွေနဲ့နှီးဆက်သူတွေကလည်းပြောပါတယ်ဖမ်းဆီးခံရပြီးတဲ့နောက်ဒေသခံစစ်တပ်ရင်းတွေမှာထိမ့်သိမ်းခံရတဲ့ကျောင်းသားလူငယ်အများစုအပါအဝင်လူ80ကျော်ကိုဒီကနေ့ပဲခံဝင်ကတိထိုးခိုင်းပြီးပြန်လွတ်ပေးခဲ့တာလို့လည်းလွတ်လာတဲ့လူငယ်တယောက်ကပြောပြပါတယ
်အမရတိတိကိုခေါ်သွားတယ်အားလုံးပေါင်း89ယောက်လောက်တော့ရှိတယ်ဗျအဲ89ရဲ့မှာကျွန်တော်ယောက်ျားလေး35ယောက်ပဲကျန်နေတယ်ကျန်တာဟိုဘက်116မှာဒီမှာလူတို့ဆက်ဆက်တွေပါတယ်ကိုရေးရတယ်အေးနေပါယူပြီးတော့မှသူတို့စစ်တမ်းရမှာပဲစောင့်ကြည့်ထားတယ်ဟုတ်ပေါ့အခုဒီမနေ့မှာဒီပြည်ကြီးမျိုးနဲ့ရေးဆက်ကမှာပဲခံဝင်ထိုးပြီးတော့မှပုံပြန်လုပ်လိုက်တယ်ဒီဆန္ဒပြပွဲကိုလိုက်ပါမိပါတယ်ပေါ့နောက်တော့သူကမပြုမှုတော့ပါဆိုတဲ့အကြောင်းကိုသူတို့ခံဝင်မထိုးခိုင်းတယ်ပြန်နေနေရလို့ပြရတော့ကျွန်တော်မကြားမီမတွေ့လည်းမတွေ့မီပဲကျွန်တော်ဒီဘက်ကဒီ16တွေကနေပြီးပုံကနေဖိထွက်တယ်အဲ့ဘက်ကအချုပ်ကနေဖိထွက်တယ်16ကနေဖိထွက်တယ်ဘောင်းလေးစီပေါ့အော်တောင်းလားလူငယ်များစုပေါ့ဒီ31ဆိုလဲ1500လောက်ပဲပါတယ်ဗျအများစုကတော့ဒီ19နဲ့16နဲ့လေးတို့ဒီ20ကျော်ဝင်းကျင်လေးတို့အများဆုံး
ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအင်္ဂါနေ့ကဖမ်းဆီးခံရသူရာဂနန်းလောက်ရှိမယ်ဆိုပြီးရှေ့နေအတိုင်းဝန်းကခန့်မှန်းထားပြီးအနာပိုင်နေဘက်ကဆက်လက်ထိန်းသိမ်းထားသူတွေရှိနေသလားဆိုတာကိုစုံစမ်းနေကြောင်းလဲမန္တလေးမြို့ရှေ့နေကွန်ရက်ကဒေါ်ချယ်ရီစုကပြောပါတယ
်81ယောက်ကအကုန်လုံးလားဆန္ဒသမားတွေအကုန်လုံး81ယောက်ပဲရှိရလားဒါမို့ဒီတဲ့ပွေလူရှိသေးတာဆိုတော့ကျွန်တော်တို့အခုဒီလိုက်နေတော့မယ်ပေါ့နော်ပြောင်းဆုံးပြီးအဲဒီပြောင်းနေရလူရှိသေးတာဆိုတော့ဒီမိသားစုတွေနဲ့ကျွန်တော်တို့လိုက်နေတော့မယ်ပေါ့အဲ့ဒါတော့ကျွန်တော်တို့ဘာမှမပြေရသေးပါဘူးခု
စီရနာတိန်းတဲ့လောက်ရက်ကိုမန္တလေးမြို့မှာကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာတွေရှိတယ်လို့မိသက်ပိုက်တွေမျက်ရည်ရိုးဘုံးတွေတုံးပြီးနှိမ်နှင်းခဲ့တာတွေလည်းရှိခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာကတော့ငြင်းချမ်းစွာဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေမလုပ်ဖို့လည်းသတိပေးထားပါတယ်ရှင်
မအေးမှာတည်ရင်ပြပို့ထားတာပါဒီလိုဆန္ဒပြလှုံ့ရှားမှုတွေကိုအာဏာပိုင်တွေကအင်အားသုံးပြီးတော့နှိမ်နှင်းလာမယ်ဆိုရင်လူလူဘက်ကကာကွယ်ပေးမှာဖြစ်တယ်လို့ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIO ကပြောပါတယ်အာဏာသိမ်းပြီးတဲ့နောက်မှာပေါ်ပေါက်လာတဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းစွာဖြေရှင်းဖို့လည်းတိုက်တွန်းပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးပါမယ်ရှင်
ရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးလိုက်ပြီးတမရော်ကအာဏာသိမ်းလိုက်တဲ့နောက်လူမှုအုံကြွမှုတွေပေါ်ပေါက်နေတဲ့အပေါ်ပရမာဇုံအကြိမ်ဖြစ်ကချင်လွတ်လပ်ရေးအဖွဲ့ KIO ကသဘောထားထုတ်ပြန်ရမှာလူမှုကိုအကာအကွယ်ပေးမဲ့အကြောင်းပြောဆိုလိုက်တာပါ KIO ရဲ့သဘောထားကိုတမရော်ကကချင်ငင်းချရေးအကျိုးဆောင်အဖွဲ့ PCG ကတစ်ဆင့်ပေးပို့ခဲ့တာပါတမရော်နဲ့ငင်းချရေးဆွေးနွေးမှုတွေမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG အဖွဲ့ကို KIO ကခေါ်ယူတွေ့ဆုံပြီးသတင်းစကားပေးခဲ့တာဖြစ်ကြောင်းလဲ PCG အဖွဲ့ဝင်ဦးလမိုင်ကုန်ကြာက VOA ကိုပြောပါတယ်
။ဒီလိုဖြစ်နေတော့မတော်နဲ့ဟိုရေးတွေနဲ့ဖိတ်တာကြည့်ကြုံဖြစ်ပြီးတော့မှဟိုစိတ်ကတန်ရာတေကိုပြစ်ကြည့်တာမျိုးမဖြစ်ရလေအောင်ဒီလိုမျိုးတွေ့ဖို့ရောင်းဝယ်ထိန်းဖို့အတွက်အပြည့်အဝဘက်ကရောတမတော်ဘက်ကရောဒီလိုမျိုးပြည်ပကဖြစ်မှာကိုရှောင်ရှားပြီးတော့မှဒါနင်းနင်းတန်းတန်းနဲ့ဖြစ်ဖို့အရေးကြီးပါတယ်။မနေ့ကပေါ့လေအဲဒီ144လဲဒီဘက်မှာပြန်ထုတ်ရတဲ့ဒီဆိုရတာကတော့မမျော်လင့်တဲ့ပြဿနာအမျိုးဖြစ်တော့မှဆိုလို့တို့ဒီဘက်ကတော်တော်လေးဆိုးရင်လည်းဆိုရအကြောင်းကိုတို့မာလိုက်တာဖြစ်ပါတယ
်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်တာအပါအဝင်အင်အားသုံးနှိမ်နှင်းတဲ့သတင်းတချို့ထွက်ပေါ်လာပြီးတဲ့နောက်မှာပဲ KIO ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်PCG အဖွဲ့ကဥလမိုင်ကွန်ကြာကတော့လူတို့ကိုအကြမ်းဖက်နှိမ်နှင်းမယ်ဆိုရင်ငင်းချမ်းရေးဆွေးနွေးမှုတွေကိုပါထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ KIO ကသတိပေးထားတယ်လို့လည်းပြောပါတယ်
။ဘယ်ဆက်တာမျိုးတို့ဖြစ်လာလို့ရှင်ရတော့တို့ကလည်းနည်းနည်းကြောရဆိုရမျိုးတွေဖြစ်လာမှာပေါ့လေ။ကြောရဆိုရဆိုတဲ့ညမှာတစ်ခါတော့တစ်ခါမကောင်းဘူးပါဗျာအဲတော့မဖြစ်အောင်ထိန်းသိမ်းဖို့အတွက်ဒီကပုံစံမျိုးနဲ့မလာတာဖြစ်ပါတော့ဗျာ
။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးအစိုးရအသစ်နဲ့လွှတ်တော်တွေစတင်ဖွဲ့စည်းဖို့ရှိနေချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကအားနည်းချက်တွေကိုအကြောင်းပြပြီးအာဏာသိမ်းလိုက်တဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုစောင့်ကြည့်နေကြောင်းလဲ KIO ပြန်ကြားရေးတာဝန်ခံဘုံမူးကြီးနော်ဘူးကပြောပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှံ့လူမှုအုံကြွမှုတွေပေါ်ပေါက်နေတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပါရိုက်ခတ်လာမှာစိုးရိမ်ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
နောက်ပြီးတော့ဒီပူလူထုတ်အတွက်လည်းဒီမှာအခက်ခဲတော့ကျုံနေတဲ့အကြောင်းကိုတော့ကျွန်တော်ဆွေးနွေးတာပါ။ဒီရက်တဲ့အနေနဲ့တော့ကျွန်တော်တို့ရဲ့ဒေသမှာပေါ့နော်ကျွန်တော်ဒီပူလူထုတ်ကိုအကြံပေးတာဒီဖြိုက်နေတာဘူးဖြစ်နေတာရှိနေချင်တော့ဒီဟိုအနေနဲ့လည်း
ဒီလိုလူတို့ကိုတော့ကာကွယ်ဖို့ကျွန်တော်တို့တာဝန်လူရမှာဖြစ်ပါတယ်အဲ့ဒီခြေအနေမျိုးလို့ရှိတော့ပုံမှန်ခြေနေဆူရနိုင်တာကိုတော့ကျွန်တော်လည်းဆွေးနွေးတာပေါ့တမရော်ကအာနာသိမ်းပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရစေး NCA သဘောတူညီချက်တွေအတိုင်းကီအိုအဖွဲ့ဟာ1996ခုနှစ်ကနိုင်ငံတော်ညီဝက်ပြည်ပမှုတိဆောက်ရေးအဖွဲ့ခေါ်နဝတအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်2017ခုနှစ်သမရဦးသိန်းစိန်အစိုးရတာဝန်ယူချိန်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးအခုအခါမှာမြောက်ပိုင်းမဟာမိတ်ခေါ် TNLA တအမ်းပလောင် MNDA ကိုကအေအေရခိုင်စားတဲ့အဖွဲ့တွေနဲ့အတူဘိုင်လက်ထရယ်ခေါ်နှစ်ဖက်အပြစ်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်
ကိုမိုးစောပါရှင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုအဆုံးရှုံးမခံနိုင်တဲ့အတွက်ဆေးအာနာသိန်းတာကိုပွင့်ပွင့်လင်းလင်းဝေဖန်တာဖြစ်တယ်လို့ရုပ်ရှင်သရုပ်ဆောင်ဒေါင်းကပြောပါတယ်လူငယ်တွေသူတို့အနာဂတ်ကိုဘလောက်တန်ဖိုးထားရဲဆိုတာလက်တွေ့မြင်ရတာမို့ဆေးအာနာသိန်းတာအဆုံးသက်သွားတဲ့အထိဆက်ပြီးတော့တတ်နိုင်တဲ့ဘက်ကကြိုးစားသွားမယ်လို့လည်းသူကပြောပါတယ်အနုပညာအလုပ်အတွက်ပြပမှ
we ban pyo ni cha de the ma dang wa le tor tor le tet tet jwa jwa pyo ni da myin ya ba de so lo a yin song ba chang ai lo myo re we ban ni le na ta kha di ho lo sha mu re lo pho tai do ni de so ra o ti pya si shin
chan lo di ba lu ngai myo set de ma a na shin la o ma mne chin ma u ma shi shin ma u a ra ho chan lo tyao the ye sait khan sa che lo chan lo myo yong chi u chan lo ta nai ngan lo ga ပြည်သူတွေလူငယ်တွေစိတ်ခံစားကြလို့ကျွန်တော်ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်။ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စည်မခံနိုင်ဘူး
။ဆိုတော့ဒါပေမဲ့ဒေါင်းကတခုသူများရင်းနဲ့မတူတာကကိုကမြန်မာနိုင်ငံမှာဒါထိတ်တန်းတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုရဲ့ပရိသတ်ကလည်းတန်းနဲ့ချီပြီးရှိပါတယ်။ Facebook တခုထဲမှာဆိုရင်တော့ follower 2,000 လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစန့်ကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘယ်လောက်ထိထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင
့်ကျွန်တော်မျှော်လင့်ထားတဲ့အပိုင်းကဟိုကျွန်တော်တို့ပြည်သူတွေဟိုဒီအာဏာရှင်စနစ်ကိုတော်လှန်ဖို့လိုပါတယ်လိုတဲ့နေရာမှာဟိုဘယ်လိုနီးလန်းနေတဲ့တော်လှန်ကြမလဲဘယ်လိုပုံစံနေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံများပါတယ်အဲ့ဒီအချိန်မှာကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ civil disobedience movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့အားလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူနဲ့အတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝန်ထမ်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်ကိုကိုရင်းသားဒီနိုင်ငံမှာကိုယ်နိုင်ငံမှာကိုရှိနေမယ်ဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအစုလိုက်ပေါင်းပြီးတော့မှဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ
်ဆိုတော့ဒေါင်းကိုအားပေးတဲ့ပြည်သက်တွေထဲမှာလည်းအာဒေါင်းနဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နော်အမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပြည်သက်တွေဆုံရှုံသွားမှာမျိုးရောမစိုးရင်လားရှင
့်မစိုးရင်ပါဘူးဗျဘာလို့လဲဆိုတော့သူတို့အမြင်မတူခြင်းကသူတို့ကိုယ်သူတို့မှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်တဲ့ကျွန်တော်ရည်တည်ချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်နဲ့ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုယ်တိုင်မှန်နေလားမှားနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဆုံးဖြတ်ချက်ကဒါလည်းကျွန်တော်တို့ရဲ့တမိုင်းပါကျွန်တော်တို့ရဲ့အနာဂတ်ပါအဲ့တော့ကျွန်တော်တို့လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားတယ်ကိုယ့်နိုင်ငံကိုဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြမလို့လောက်အဖြေရှိပါတယ်
ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အာနာရှင်နေနဲ့အလုတ်တူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုတ်တွေမှာထိခိုက်လာမယ့်အပေါ်မှာရောဆိုရင်မရှိလားရှက
်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုတ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအာနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုတ်တွေပေါ်မှာကျွန်တော်ရဲ့အစီအမံစည်းကမ်းတွေရှိထားပြီးသားပါဘသူတွေရဲ့ဝင်ငွေနဲ့လုပ်တဲ့အလုတ်တွေဆိုရင်ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ဆုံးဖြတ်ထားပြီးသားပါအဲ့ဒါတော့ကျွန်တော်ရဲ့အကိုပိုင်းဆုံးမဲ့ချက်အစိုးရရရှိတယ်ကျွန်တော်ရည်တည်ချက်ပါအခုလိုအာနာသိန်းနဲ့ဖြစ်ရတဲ့ဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါအဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာနာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကို ကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ဖို့မဖြစ်နိုင်သေးပါဘူးအဲ့တော့ကျွန်တော်အာနာချင်းနေရဲ့အာနာချင်းကိုရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပဲအဲ့တော့အားလုံးလဲတော်လန်နေရမှာပါပဲကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတော့ဘလို့မှမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတော့ကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့အားလုံးကအခုချိန်မှာဘသူတွေဘယ်ပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးတော့မှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲ့ဒီအားလုံးတူတူပူးပေါင်းပါဝင်စေခြင်းပါတယ
်ရုပ်ရှင်သရုပ်ဆောင်ဒေါင်းကိုမတ်စုမြင့်မုံကဆက်သွယ်မေးမြန်းထားတာပါရှင်တရုတ်ဆောင်ဒေါင်းနဲ့မေးမြန်းခန်းရုပ်သံဗီဒီယိုအပြည့်အစုံကိုတော့စနေနေ့မှာထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။မြမနိုင်ငံမှာစစ်အာဏာသိမ်းတဲ့အပေါ်မှာတန်အမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ရဲ့မြင်သဘောထားကဘယ်လိုရှိပါသလဲ။တန်အမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကိုဥကျော်ဇန်တာကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကြုံမှုကြီးမြောင်းနိုင်ငံအာနာသိမ့်ပြီးတပတ်အကြာမှာဘာကြောင့်သူတို့အာနာသိမ့်ယူခဲ့ရလဲဆိုတာပြည်သူကိုဆင်းလင်းတင်ပြခဲ့ပါတယ်ဒီလိုဆင်းပြခြင်းနဲ့ပတ်သက်ပြီးသူအနေနဲ့အယုံကြည်မရှိဘူးလို့ဒိုင်းမရှာကစဖြေပါတယ
် I doubt it's going to be convincing I mean he's trying to convey sort of business as usual that there's really nothing to see here so everybody
လက်ခံနိုင်ပါမလားဆိုတာကျွန်တော်တန်ရရှိပါတယ်အခြေအနေတွေဟာပုံမှန်ဖြစ်နေတယ်ဆိုတာသူပြဖို့ကြိုးစားပေမဲ့တကယ်တမ်းပုံမှန်ဖြစ်နေတာမတွေ့ရပါဘူးဒီအချိန်မှာပြည်သူလူထုရဲ့ဒေါသနဲ့မျှော်လင့်ချက်တွေကလည်းတိတ်မြင့်မားနေတာပါဒီမိုကရေစီကိုပြန်လိုချင်နေကြပါတယ်ဒါကြောင့်သူတို့လူရဲ့ကိုလွန်စွာမချေမနှက်ဖြစ်နေကြပါတယ်ဆိုတော့လူတွေလမ်းပေါ်ထွက်နေကြတာဟာဒီလိုမချေနှက်မှုတွေဆိုတာကိုတွေ့ရပါတယ်ဒါဟာအင်မတန်ကံမကောင်းအကြောင်းမလာတဲ့ကိစ္စပါ
ဒါမဲ့သူတိကအကြောင်းပြထားတာကတော့ရွေးကောက်ပွဲမစမှန်မှုတွေရှိခဲ့တယ်အဲ့ဒါကို UEC လို့ခေါ်တဲ့သူကဥပဒေဘောင်တွေကဖြည့်ဆင်းဖို့ကြိုးပမ်းခဲ့တယ်တာဝန်ရှိတဲ့ဘက်ကပြပြလေလေမဖြစ်ရှင်းပြခဲ့တဲ့အတွက်ကြောင့်ဖိနေရတယ်လို့သူကပြောသွားတာပ
ါ Yeah well look it's a disproportionate response to a problem with election
ရေဒီကအကြောင်းပြချက်ကတော့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတာပါပဲရွေးကောက်ပွဲမတမာမှုတွေအတွက်တုံ့ပြန်တာကအချိုးအစားမမျှပါဘူးမတမာမှုရှိကောင်းရှိပါလိမ့်မယ်စိုးရိမ်တာလည်းရှိကောင်းရှိပါလိမ့်မယ်ဘာတွေဖြစ်တယ်ဆိုတာကိုတော့ကြည့်သင့်ပါတယ်ဒါပေမဲ့ဒါတွေဟာအသွင်ကူးပြောင်းရေးဒီမိုကရေစီနိုင်ငံအတွက်ထူးထူးဆန်းဆန်းမဟုတ်ပါဘူးတရားဥပဒေအရလှုပ်ဆောင်နိုင်တဲ့ဖြစ်စဉ်တွေရှိပါတယ်အဲ့ဒီအတိုင်းသူတို့ကစမ်းစစ်ခဲ့တင်ပါတယ်ဒါတွေ UEC ကလည်းသူ့ဟာသူတို့အတွင်းမှာစုံစမ်းစစ်ဆေးနေတာပါကျင်းနှက်ဖွယ်ရှိမရှိဆိုတာစစ်တပ်ကအဆုံးဖြတ်ပေးစရာမရှိပါဘူးဒီကိစ္စစစ်တပ်ကဝင်ပြီးဆုံးဖြတ်ပြီးဒီလိုလှုပ်တင်တယ်လို့ဘယ်သူမှယူဆမထားပါဘူ
းနောက်တစ်ခုကသူအခုအနာစင်းလိုက်တဲ့ကိစ္စမှလည်းပဲသူကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်တယ်လို့ပြောပါတယ
်။ Well, it's hard for me to assess the constitution. That's up to lawyers.
ကျွန်တော်အနေနဲ့ပြောရချင်ပါတယ်။ဖွဲ့စည်းပုံကိစ္စကဥပဒေသမားတွေရဲ့အလုပ်ပါ။ဒါပေမဲ့ခင်ဗျားပြောသလိုပဲကာလုံခေါ်ယူဖို့ဆိုတာသမရရဲ့တာဝန်ပါ။အခုခေါ်ယူလိုက်တာကတရားဝင်သမရကခေါ်ယူတာမဟုတ်ပဲစစ်တပ်ကခန့်ထားတဲ့သမရကခေါ်ယူတာပါ။ဒီလို့ရဟာတရားဝင်သည်ဖြစ်စေတရားမဝင်သည်ဖြစ်စေပြည်သူလူထုအများစုရဲ့သဘောဆန္ဒနဲ့မကိုက်ညီပါဘူးဒီမိုကရေစီစနစ်မှာပြည်သူလူထုဟာရွေးကောက်ပွဲကတဆင့်ဆန္ဒထုတ်ဖော်ကြတာပါ2020တွင်သာမက2015မှာတုန်းကရော1990တုန်းကပါဒါတို့ရလူထုဆန္ဒကိုတကယ်ထင်ရပြီးသူတို့ဟာစစ်တပ်ရဲ့ဥဆောင်မှုကိုရွေးချယ်ခဲ့တာမဟုတ်ပါဘူးဒါကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်ဟာလူထုဆန္ဒကိုလိုက်နာဖို့ပြည်သူကိုအကြမ်းမဖက်ဖို့ပြည်သူဆန္ဒအတိုင်းဒီမိုကရေစီပြန်လည်ထွန်းကားလာစေဖို့ကျွန်တော်တို့တကယ်ပဲမျှော်လင့်ပါတယ်
ဆိုကောင်းပါပြီတကယ်လို့ဒီလိုအနာသိင်းနဲ့ဟာရွေးကောက်ပွဲမစမှန်မှုကြောင့်မဟုတ်ဘူးလို့ဆိုရင်တခြားသူမှအနာသိင်းရင်လည်းအဓိကအကြောင်းရင်းကဘာရှိနေမယ်လို့ထင်ပါလဲဘယ်လိုအကြောင်းရင်းတွေရှိနေမယ်လို့ထင်ပါလဲတဲ့
Well I can't speak to his main purpose I mean he may legitimately feel that there was
သူရဲ့တဲ့ကရွေးချက်ကိုတော့ကျွန်တော်မပြောနိုင်ပါဘူးရွေးကောက်ပွဲမစမှန်မှုတွေရှိတယ်ဆိုတာသူ့အနေနဲ့တကယ်ပဲယူဆခဲ့ပြီးဒေါသထွက်ခဲ့တာလည်းဖြစ်နိုင်ပါတယ်UEC ကလှုပ်တင်တာကိုမလှုပ်ဆောင်ခဲ့ဘူးလို့ NLD ကမလှုပ်ဆောင်ခဲ့ဘူးလို့လည်းယူဆနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီအတွက်သူပေးလာတဲ့ပြစ်ဒဏ်ကတော့မလျော်ကန်မမျှတပါဘူး။ကျွန်တော်ဟာမြမမိတ်ဆွေတယောက်အနေနဲ့ပြောချင်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်မကောင်းပါဘူး။တိုင်းပြည်အနာဂတ်အတွက်တည်ငြိမ်ရေး၊လုံခြုံရေး၊ဖွံ့ဖြိုးရေးအတွက်မကောင်းပါဘူး။တချို့ကပုံမကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖန်တီးမယ်လို့လှုပ်ပြလိုဟန်ရှိပါတယ်။ဒါပေမဲ့ဒါကတရားဝင်အုပ်ချုပ်ပိုင်ခွင့်ရှိတဲ့အစိုးရမဟုတ်ပါဘူးပြည်သူလူထုကအယုံကြည်မရှိပါဘူး
ဒါပေမဲ့သူရဲ့လမ်းပြမြေပုံအဆင့်၅စင်းမှာနောက်ဆုံးအဆင့်ကတနေ့အကြာမှာတရားမျှတရဲ့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့ပါတီကိုအနာလွှဲပေးမယ်လို့ပြောထားပါတယ်။ဒါကိုဒီလောက်တဲ့ဂရိစကားလားခင်ဗျာ?
They had an election. You just had an election in November of 2020. It is not legitimate to say, well, we don't like that result. We had problems.
2020 November လာတော့ငါရွေးကောက်ပွဲကျင်းပခဲ့တာပါ။ဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးပြောတာတရားမဝင်ပါဘူး။ဒီရွေးကောက်ပွဲရလဒ်မကြိုက်လို့လုံးဝဖျက်သိမ်းမယ်။မကြားခင်ရွေးကောက်ပွဲတစ်ခုထပ်လုပ်မယ်ဆိုတာလက်ခံနိုင်ပွဲမရှိပါဘူး။ဒီမိုကရေစီနီးလန်းလည်းမကြပါဘူး။လူတွေယုံမယ်လို့လည်းမထင်ပါဘူး။နိုင်ငံတကာအတိုင်းဝိုင်းကလည်းယုံကြည်မယ်လို့မထင်ပါဘူး။
ဆိုတော့ဒီဆရာနာသိမှုကိုမကျေနပ်လို့မြန်မာပြည်သူတော်တော်များများဟာငင်းညံသောနီးနဲ့အကြမ်းမဖက်အနာဖီဆန်ရေးလုပ်ငန်းကိုလုပ်နေကြပါတယ်။ဆိုတော့ဒီလုပ်ရက်တွေဟာစစ်အစိုးရအနေနဲ့နားလည်နိုင်ပါရဲ့လားဒီလိုလုပ်ရမျိုး Is that the language they understand?
That's a good question.
ဒါဟာမေကောင်းတော်တခုဖြစ်ပါတယ်။ကျွန်တော်တော့မသိပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ဟာသူတို့ကိုစန့်ကျင်တာမကြိုက်ပါဘူး။သူတို့အဆောင်ကိုသူတို့ထိန်းကျောင်းတာပဲဖြစ်ပါတယ်။အဲ့ဒီအဆောက်အုံဟာအမိတ်အာဏာကိုနာခံရတဲ့အဆောက်အုံမျိုးပါမနာခံရင်အပြစ်ပေးဖို့ရှိပါတယ်ဒါဟာဒီမိုကရေစီနီးလန်းလည်းမဟုတ်ပါဘူးပြည်သူတွေရွေးကောက်ပွဲလည်းလုပ်ခဲ့ပြီးသူတို့ရွေးချယ်တဲ့အစိုးရလည်းရှိခဲ့ပြီးဖြစ်ပါတယ်ဒါကြောင့်အခုအခါမှာစစ်တပ်ရဲ့ချုပ်ကန်မှုကိုမလိုလားလို့လမ်းပေါ်ထွက်နေကြပါတယ်စစ်တပ်အနေနဲ့လူထုအပေါ်မှာအကြမ်းဖက်တဲ့နှီးတစ်ခုခုသုံးလာခြင်းဟာအခြေအနေပုံမဆိုးဝါးစေမှာဆိုတာစစ်တပ်အနေနဲ့သဘောပေါက်ပါစေလို့ကျွန်တော်ဆုတောင်းနေပါတယ
်နိုင်ငံတကာတုံ့ပြန်တဲ့စရနေရမှာအခုလောလောဆယ်ကတော့အခုတက်လာတဲ့စစ်အနာသိန်းစစ်ကောင်စီနဲ့သံတမန်ဆက်သွယ်ဖျက်တောက်တယ်ဆိုတာမကြားသေးပါဘူးဆိုတော့သူတို့ဟာဒီစစ်ကောင်စီကိုဆက်လက်ပြီးတော့အသိမှတ်ပြုနေရတယ်ဆိုတဲ့သဘောလားခင်ဗျာ
I don't see that people are rushing to recognize the coup at all. Even those who are staying more silent or not as aggressively opposing in Asia, for instance, in ASEAN or other countries, they're not supporting the coup so far.
ဘာမှမပြောဘဲနေကြသည့်တိုင်အောင်ဒါမှမဟုတ်ပြင်းပြင်းထန်ထန်ရှုံးကြခြင်းမပြသည့်တိုင်အောင်အထူးသဖြင့်အာရှတိုက်ကအာဆီယံနဲ့တခြားနိုင်ငံတွေဟာအခုချိန်ထိအာဏာသိမ်းမှုကိုထောက်ခံနေတာမတွေ့ရပါဘူးသူတို့လည်းဒီအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိတ်မသက်မသာဖြစ်နေကြတာပါဒီကိစ္စမှာအဓိကကတော့မြန်မာပြည်သူတွေကိုယ်တိုင်ကသူတို့အနာဂတ်ကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒါပေမဲ့ကဘာကြီးဟာသူတို့နောက်ွယ်မှာရှိတယ်ဆိုတာကိုလိုချင်ရပါတယ်သူတို့ကိုထောက်ခံစေချင်ရပါတယ်ဒါကိုသူတို့ဟာအနောက်နိုင်ငံတွေစီကရကြပါလိမ့်မယ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်ဥရောပသမဂ္ဂတို့စီကရကြပါလိမ့်မယ်တခြားအာရှနိုင်ငံတွေစီကလည်းအလားတူထောက်ခံမှုကိုပုံသဏ္ဍာန်အမျိုးမျိုးနဲ့ရမယ်လို့ကျွန်တော်ထင်ပါတယ်စစ်တပ်အပေါ်တန်ခတ်ပိတ်ဆို့မှုတွေရှိလာပါလိမ့်မယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေဟာသူတို့နဲ့ပူးပေါင်းဆောင်ရွက်သူတွေအပေါ်ရှိလာကြပါလိမ့်မယ်တိုးတိုးတိတ်တိတ်ဆက်သွယ်နားချတာတွေလည်းရှိလာပါလိမ့်မယ်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအောင်မြင်မှုငြိမ်းချမ်းမှုတွေဖြစ်ထွန်းစေချင်တာပါမြန်မာပြည်သူတွေကိုထောက်ခံပါတယ
်ဆိုတော့မေကွန်ဟောင်းတစ်ခုကိုမင်းညာဟိုတုန်းကလည်းမေခဲ့တဲ့မေကွန်တစ်ခုပဲပြန်မေးပြရစီ sanction လို့ခေါ်တဲ့အဲ့လိုဒဏ်ခတ်ပိတ်ဆို့မှုတွေကအလုပ်ဖြစ်ပါမလားခင်ဗျာမြန်မာနိုင်ငံမှာ
When you say work it's not enough I don't think it was ever enough to work and I think at this point there's a recognition that we can't go back to the days
of blanket sanctions in place in isolation.
ရိုဟင်ဂျာသူကတော့ရိုဟင်ဂျာလို့မခေါ်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့လူတွေကိုနိုင်ငံသဘောတူညီချက်အရပြန်လည်ပြီးတော့လက်ခံဖို့သူလုပ်မယ်လို့ဆိုပါတယ်ဒါကဘလောက်ယုံကြည်လောက်တဲ့ကိစ္စလဲခင်ဗျာအကောင့်ထဲပေါ်လာနိုင်ပါသလားတစ်ချိန်တည်းမှာလည်းပဲတိုင်းရင်းသားတွေနဲ့ပြစ်ခတ်ရဆွေးရည်ညီညာရေးကိုစစ်တူအောင်လုပ်မယ်လို့ဆိုထားပါတယ
် Well on that issue of the Rohingya issue look they could have said that before I mean the one of the main problems of the return of those people
ကယတနာကရိုဟင်ဂျာတွေပြန်လာရင်သူတို့အတွက်လုံခြုံမှုလွတ်လပ်ခွင့်နဲ့ဂုဏ်သိက္ခာရှိဖို့သူတို့လိုလားကြပါတယ်ဒါကိုစစ်တပ်ကမလုပ်ပါဘူးအခုတကသူကဒါကိုအာမခံချက်ပေးနေပါတယ်သို့တော့စိတ်မချရပါဘူးသူတို့ဟာဒီလိုလုံနိုင်တဲ့တရားဝင်အစိုးရလည်းမဟုတ်ပါဘူးငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့စကားတွေဟာလည်းသူတို့ကတရားဝင်အစိုးရမဟုတ်ပါဘူ
းနောက်တစ်ခုကတော့ကုလသမဂ္ဂကမြန်မာနိုင်ငံနေပဒပီအခုချိန်ကြီးတောင်းဆိုရကိစ္စဖန်စီထားတဲ့ကောင်းဆောင်ကိုလွှတ်ပေးဖို့ပိုင်းတောင်းဆိုခြင်းနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဒီထဲမှာပူပေါင်းပါဝင်တာတွေ့ရပါတယ်ဘလောက်ထူးခြားမှုရှိတယ်လို့ထင်ပါတယ်စန္ဒမန်တူအနေနဲ့
That is. I think it's encouraging that China is uncomfortable with this is good. I think all countries should be uncomfortable with this. So I think it's a way that China and the US and Japan and India and Amazon and
the United States and the American, Japan, India, ASEAN, and the other countries
လက်ခံနိုင်တဲ့လောက်ရမဟုတ်ဘူးဆိုတာစစ်တပ်အတွက်စူပေါင်းသတင်းစကားပါနိုင်တဲ့အခြေအနေဖြစ်ပါတယ်။တရိတ်မရှာဟာမြန်မာနိုင်ငံမှာလူချစ်လူခင်များတဲ့သမ္မတကြီးတယောက်ဖြစ်ပါတယ်။အခုမြန်မာပြည်သူတွေအထူးသဖြင့်လူငယ်တွေဆရာနာသမီးကိုဆန့်ကျင်ဆန္ဒပြနေကြတာနဲ့ပတ်သက်ပြီးတော့ဒရိတ်ဘယ်လိုမှတ်ချက်စကားပြောချင်ပါလဲ?
Well, that we support your right to have the government that you choose. That has always been the interest of the United States government. It is not that we support one policy or another or try to constrain your choices as sovereign
people. ကျွန်တော်တို့ရွေးချယ်ပိုင်ခွင့်ရှိတယ်ဆိုတာကျွန်တော်တို့ထောက်ခံပါတယ်။ဒါဟာအမြဲတမ်းအမေရိကန်အစိုးရကလိုချင်တဲ့ကိစ္စပါ။ခင်ဗျားတို့ဟာအချုပ်အချာအာဏာပိုင်ပြည်သူတွေပါ။ကျွန်တော်တို့အနေနဲ့အိုမူဝါဒကိုကြိုက်တယ်ဒီမူဝါဒကိုကြိုက်တယ်ဆိုတာမပြောလို့ပါဘူး။ထိန်းချုပ်စရာလည်းဘာမှမရှိပါဘူး။ခင်ဗျားတို့ကိုယ်တိုင်ကြိုက်ရွေးကြိုက်ရဆုံးဖြတ်ရမှာဖြစ်ပါတယ်။
ကျွန်တော်တို့ကနှစ်ထောင်နှစ်ဆယ်နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလက်ခံပါတယ်ပြည်သူလူထုနောက်ကရပ်ပြီးပါတယ်မြန်မာအနာဂတ်အတွက်အကြမ်းဖက်နီးနဲ့ရွေးချယ်တာကိုဘယ်တော့မှလက်ခံမှာမဟုတ်ပါဘူးမြန်မာလူငယ်တွေရဲ့စွမ်းအားနဲ့လှုပ်ဆောင်ချက်ကိုလေးလေးစားစားစောင့်ကြည့်နေပါတယ်စစ်တပ်အနေနဲ့ဒါတွေကိုအလေးထားလက်ခံလိမ့်မယ်လို့မျှော်လင့်ပါတယ်
VOA ကနေအခုအသံလွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးညမာဆန်တော်ချိန်ည6:00နာရီကနေ7:00နာရီအထိအစဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံကိုဒီကနေ့ညပိုင်းမှာစစ်ကောင်စီကခေါ်ယူထိန်းသိမ်းလိုက်တယ်လို့ NATO ကတော့စကိုင်းတိုင်းကအမျိုးသားလွှတ်တော်အမတ်ဦးကျော်တောင်းကိုခေါ်ယူထိန်းသိမ်းခဲ့ပါတယ်။ဟန်စီထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့ပြည်တွင်းမှာဆန္ဒပြတောင်းဆိုနေတယ်လို့နိုင်ငံတကာကလည်းစက်တိုက်ဖိအားပေးတောင်းဆိုနေပါတယ်။ဆရာနာသိန်းစံကျင်မှုဆန္ဒပြပွဲတွေကတော့ဒီကနေ့မှ9ရက်ထဲဝင်လာပြီဖြစ်ပြီးနေစဉ်နဲ့အမျှအရှိန်ပြင်းထန်လာတယ်လို့အခုဆိုရင်နေပြည်တော်ဝန်ကြီးဌာနဘောင် ဒီကနေ့တော့အဲ့ဒီလိုဖြစ်ရမျိုးတွေမကြားရပါဘူးစာနာပြသူတွေကိုစစ်တပ်ကအင်အားသုံးနေနေနဲ့ပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ကန့်ကွက်ထားပြီးအမိန်ပေးသူရောအမိန်လိုက်နာပြီးလုပ်ရတဲ့ဆိုသူတွေကိုပါလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ရေးယူနိုင်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကသတိပေးထားပါတယ်
မနေ့ကနေပြီးတော့မှအင်အားသုံးပြက်ခတ်ဖြိုခွဲမှုအတွင်ဦးကောင်းမှတရားရပြီးအသံအတွက်စိုးရိမ်နေရစေမမျှတွတ်ခိုင်းရဲ့အမှားဖြစ်သူကတော့စာနာပြဝဲတွေမှာဆက်ပြီးပါဝင်သွားမယ်လို့ပြောပါတယ်။ကျမကတော့ဆက်ပြီးတော့တော်လန်သွားမှာပါ။ကျမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာဏာရှင်စနစ်ကိုအမြင့်ပြက်ဖြစ်သွားအောင်တိုင်းသူပြည်သားတွေရောပြည်သူလူထုအားလုံးဝိုင်းဝန်းပြီးဒီဟာကြီးကိုဆက်ပြီ
ဒီတိုင်းနဲ့ဥရောပသမဂ္ဂအီယူကပူးပြတ်တင်သွင်းထားတဲ့မြန်မာနိုင်ငံလူခွင့်ရဲ့အခြေအနေဆိုင်ရာဆုံးမချက်မူကြမ်းထဲမှာဆေးရနာတိမ်မှုကိုပြတင်လျှောက်ကြတာပြီးလူခွင့်ရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံချက်ချင်းလာခွင့်ပေးဖို့တောင်းဆိုထားတယ်လို့
ဒီညအစည်းအဝေးထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဟိုလီကော့ဖတ်ဖြစ်ပါတယ်။ဗီအိုအမေရိကန်အတန်ကြတာပရင်းနေမနေ့ဖက်အစည်းအဝေးကိုမြန်မာစံတော်ချိန်6နာရီကနေ8နာရီအထိလိုင်းဒိုမီတာ32လေးဆယ်လေးဆယ်ရှင်းနဲ့လိုင်းလက်မီတာ196ရူကနေဖမ်းယူနာဆင်နိုင်ပါတယ်။ဗီအိုကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံး
This program has come to you from the Voice of America, Washington.